Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ30ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50နဲ့ဟိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမရေတနာကျော်ပါ။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရဓာတ်ရိုက်ဆက်သွယ်မှုရရှိနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါရည်။ကျူးဘားနိုင်ငံဟာဗာရာမြို့တော်မှာတွားရောက်ပြီးတာဝန်ထမ်းဆောင်နေတဲ့အမေရိကန်တန်ဝန်တန်းတွေကမရှိမဖြစ်အဲ့ဒီမှာရှိနေရမယ့်တန်ဝန်တန်းကလွယ်လို့ကျန်တဲ့ဝန်ထမ်းတွေအားလုံးကိုပြန်ပြောခေါ်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာပါရည်။ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါရဲ့ရှာဖောင်ရည်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
The reason this bill failed is because millions of Americans didn't want it.
ဥပဒေကြမ်းအရေးနှိမ့်ခဲ့ရတဲ့အကြောင်းရင်းကတော့အတန်းပေါင်းများစွာသောအမေရိကန်လူကအလိုမရှိကြလို့ပါလို့အမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီက Chuck Schumer ပြောသွားတာပါ။ပြည်စုံကိုသတင်းတွေအပြည့်မှနားဆင်ကြရပါမယ်။ဒါ့အပြင်ထိုင်းနိုင်ငံကမြန်မာအလို့သမားတွေဆန္ဒပြမှုအဲနောက်မှာတော့သတင်းတော်မှစုနဲ့မြန်မာတခွင့်အစည်းအဝေးကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအိတ်တနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရဓာတ်ရိုက်ဆက်သွယ်မှုရရှိနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောသွားပါတယ်။ပြီးတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un အစိုးရဟာဒီဆွေးနွေးပွဲတွေပြုလုပ်ဖို့တကယ်ပဲစိတ်ဝင်စားသလားဆိုတာစုံစမ်းနေတယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရှေ့တိုးလှုပ်ဆောင်နေမှုကိုဝိုင်းဝန်းပြီးတော့ဖိအားပေးရမှာတရုတ်နိုင်ငံရဲ့ပူးပေါင်းရရှိမှုကြိုးပမ်းဖို့အတွက်ပီကင်းမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောသွားခဲ့ပါတယ်။တရုတ်ကရှိကျင်ပင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဘလို့ဖိအားပေးနိုင်မလဲဆိုတာနဲ့တရုတ်နဲ့အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးနဲ့ရှေ့လနိုဝင်ဘာလမှာတရုတ်နိုင်ငံကိုပထမဦးဆုံးအကြိမ်ဖြစ်နေရောက်ရှိလာမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခီးစဉ်တွေဘလို့ပြင်ဆင်ကြမလဲဆိုတာတွေကိုခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ကြပါတယ်။စနေနေ့အစောပိုင်းကတော့တရုတ်နိုင်ငံရဲ့ထိပ်တန်းတန်တမန်ဖြစ်သူနိုင်ငံတော်ကောင်စီဝင်ရန်ဂျေးချီတရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်းယီတို့နဲ့တီးကြားစီတွေ့ဆုံခဲ့ပါတယ်။အင်းဒီချင်းမြောက်ကိုရီးယားနိုင်ငံရဲ့ပြည်ပကုန်သွယ်မှုမှာတရုတ်နိုင်ငံကအများဆုံးလုပ်တာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ပြည်ပကုန်သွယ်မှု90ရာခိုင်နှုန်းကတရုတ်နိုင်ငံနဲ့ဖြစ်ပါတယ်။မြောက်ကိုရီးယားကကြောင်မီသွေးတန်တတုရိုင်းခဲတတုရိုင်းနဲ့ပင်လယ်ဇာတွေတင်သွင်းနေတာကိုရှော့ချဖို့ကိစ္စမှာအမေရိကန်နဲ့အနီးကပ်တိုင်ပင်ပြောဆွေးနွေးတာတွေရှိပါသေးတယ်။အခုဆိုရင်တရုတ်ကကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုအတိုင်းလိုင်းနာလှုပ်ဆောင်ပြီးတော့မြောက်ကိုရီးယားရဲ့စီးပွားရေးလုပ်နေတာတွေကိုမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတာတွေကိုရပ်တန့်ခြင်းနဲ့ပုံတွေ့လာရတယ်လို့အမေရိကန်အရာရှိတွေကလည်းပြောပါရည်။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဖိအားပေးတဲ့အနေနဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုပုံပြတ်တင်းကျပ်လှုံ့ဆော်ထားတာလည်းဖြစ်ပါရဲ့ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်နိုဝင်ဘာလကျရင်အာရှနိုင်ငံ၅နိုင်ငံကိုခီးသွားအောင်မှာဖြစ်ပါတယ်။ဒါဟာသူသမ္မတဖြစ်ချိန်ကစလို့ပထမဆုံးအကြိမ်သွားရောက်တဲ့အာရှခီးစဉ်ဖြစ်ပြီးတော့ဒီခီးစဉ်တွေမှာဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောင်းမှုကိစ္စကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ခန့်မှန်းနေကြပါတယ်။သမ္မတဖော်မှာအာရှ၅နိုင်ငံကိုနိုဝင်ဘာ3ရက်ကနေ14ရက်နေ့အတွင်းသွားရောက်မှာဖြစ်ပြီးတော့သူနဲ့အတူသမ္မတကတော်မလာနီယာထရမ့်လည်းလိုက်ပါသွားမှာဖြစ်ပါတယ်။ဒီခီးစဉ်တွေမှာသမ္မတထရမ့်ဟာဗီယက်နမ်နိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးဖိုရမ်ကိုတက်ရောက်မှာဖြစ်သလိုဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံအရှိတောင်အာရှနိုင်ငံများအတင်းရဲ့ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကအမေရိကန်ကိုဝေဖန်ပြောဆိုမှုတွေကြောင့်သမ္မတထရမ့်ဟာဒူတာတေးကိုထောက်ခံတယ်ဆိုတာကိုပြသဖို့တွန့်ဆုတ်နေတာကြောင့်သူ့အနေနဲ့မနီလာမှာပြုလုပ်မယ့်အာဆီယံညီလာခံကိုတက်ရောက်ဖို့ကိစ္စဟာပြီးခဲ့တဲ့ရက်ပိုင်းအထိတော့မရေမယာဖြစ်နေခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့အာရှနိုင်ငံခေါင်းဆောင်တွေကအမေရိကန်အနေနဲ့အာရှကမဟာမိတ်တွေနဲ့တသားတည်းရှိတာကိုပြသဖို့အတွက်ညီလာခံတက်ရောက်ဖို့ကိုသူတို့ကစည်းရုံးနိုင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။မနီလာမှာကျင်းပမယ့်အာဆီယံညီလာခံကိုတက်ရောက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုဆုံးဖြတ်လိုက်တဲ့အတွက်အမေရိကန်ရဲ့အာရှမူဝါဒမြောက်ကိုရီးယားနိုင်ငံတစ်ခုတည်းနဲ့သက်ဆိုင်တာမဟုတ်ပဲအရှေ့တောင်အာရှနိုင်ငံတွေနဲ့လည်းသက်ဆိုင်တယ်ဆိုတာကိုထပ်လောင်းအာမခံလိုက်ဒါဖြစ်တဲ့ဆိုပြီးတော့အာရှနိုင်ငံခေါင်းဆောင်တွေကကြိုးစားလိုက်ကြပါတယ်ခင်ဗျာ
ကျူဘားနိုင်ငံဟာဗာနာမြို့တော်မှာတွားရောက်တာဝန်ထမ်းဆောင်နေတဲ့အမေရိကန်တန်တမာ22ဦးကိုကျမကြီးထိခိုက်အောင်လို့တိုက်ခိုက်မှုတွေလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အဲ့မှာမရှိမဖြစ်နေရမယ့်တာဝန်ထမ်းတွေကလည်းလို့ကျန်တဲ့တာဝန်ထမ်းတွေအားလုံးကိုပြန်ခေါ်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာကျူဘားနဲ့တန်တမာ22ရေးဆက်ပြီးတော့ထားရှိအောင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်တာဝန်ထမ်းတွေရဲ့ကျမကြီးနဲ့ဘေးကင်းလုံခြုံမှုကိုတော့ဦးစားပေးလှုံ့ဆော်ရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတောက်ကြနေကပဲကြီးညာချက်ထုတ်သွားပါရယ်အမေရိကန်တန်ဝင်တန်းတွေဘလို့အနေရမျိုးနဲ့ကျုံရလဲဆိုတာတော့မသိသေးဘူးလို့မစ္စတာထေလက်ဆန်ကပြောပါရယ်ဒါမဲ့လည်းတန်ဝင်တန်းတွေဟာအကြအာယုံထိခိုက်မှုရှိတာခေါင်းမူတာခေါင်းကိုက်တာပင်မနွမ်းနေနေတာအာယုံကြောထိခိုက်တဲ့ဝေဒနာတွေနဲ့အိမ်မပြောတဲ့ဝေဒနာခံစားရတယ်လို့မစ္စတာထေလက်ဆန်ကကြီးညာချက်ထဲမှာပဲပြောထားပါရယ်ဒါမဲ့လည်းစုံစမ်းစစ်ဆေးသူတွေအနေနဲ့တော့ဘာရောဂါလဲဆိုတာကိုတိတိကျကျမပြောနိုင်သေးဘူးဖြစ်နေသေးတယ်လို့ဆိုပါရယ်American သမ္မတ Donald Trump ကတော့ဒီကိစ္စနဲ့ပတ်သက်လို့အမျက်ဒေါသထွက်ရကြောင်းသတင်းတော့တွေကိုအိမ်ပြူတော်မျက်ခင်းပြင်မှာပြောသွားခဲ့ပါတယ်။ Havana မြို့တော်ကဟိုတယ်တွေမှာ American ဝန်ထမ်းတွေကြုံရတဲ့တိုက်ခိုက်မှုတွေရှိတာကြောင့် American နိုင်ငံသားတွေ Cuba နိုင်ငံခီးမထွက်ကြဖို့ American ကသတိပေးချက်ထုတ်ပြန်ထားတယ်လို့လည်း American နိုင်ငံသားရဲ့ဝန်ကြီးဌာနထိတ်တန့်အရာရှိတွေကပြောပါတယ်ရှင်
။ Colombia နိုင်ငံမှာဆိုးရနဲ့ ELN လို့ခေါ်တဲ့အမျိုးသားလူမျိုးရေးသဘုံအဖွဲ့တို့ကြားမှာအခုလအစောပိုင်းကရခဲ့တဲ့နှစ်ဖက်အပြစ်ခတ်ရဲ့ဆေးရည်သဘောတူညီချက်ဟာမနေ့ဖြန်တနင်္ဂနွေနေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ ELN အဖွဲ့ခေါင်းဆောင် Nicholas Rodriguez ကအပြစ်ခတ်ရဲ့ဆေးရည်သဘောတူညီချက်စတင်တဲ့နေ့မတိုင်ခင်သဘုံအဖွဲ့ဝင်အားလုံးကိုအပြစ်ခတ်ရက်ချဖို့အင်တာနက်ကနေဗီဒီယိုဖိုင်ကတစ်ဆင့်အမိန်ပေးလိုက်ပါတယ်။ဒီကနေ့တနိုင်ငံလုံးမှာရှိတဲ့တပ်တွေကိုတိုက်ခိုက်တာတွေကိုရပ်ဆိုင်းပြီးတော့ကိုလံဘီယာအစိုးရနဲ့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တို့ကြားဆွေးနွေးညှိနှိုင်းခဲ့တဲ့နှစ်ဖက်အပြစ်ရဲ့သဘောတူစာချုပ်ကိုသစ္စာရှိရှိလိုက်နာကြဖို့သူ့အနေနဲ့အမိန့်ထုတ်ပြန်လိုက်ကြောင်းဒီသဘောတူညီချက်ကအောက်တိုဘာ1ရက်နေ့ညသကောင်ကနေလာမယ့်2018ဇန်နဝါရီ6ရက်နေ့အထိအပြစ်ရပ်ဆိုင်းသွားမှာဖြစ်တယ်လို့သူကပြောပါတယ်ဤအမျိုးသားလွတ်မြောက်ရေးသဘုံအဖွဲ့ရဲ့တပ်ဖွဲ့ဝင်1500အနေနဲ့အမိန့်ကိုနာခံပြီးတော့အစိုးရတပ်ဖွဲ့တွေကိုမတိုက်ဘူးလို့သူ့အနေနဲ့ယုံကြည်ကြောင်း Rodriguez ကပြောပါတယ်။ဒါပြင်တောက်ကြနေတုန်းကလည်း Colombia သမ္မတ Juan Manuel Santos ကယာယီပြစ်ရဆဲမှုစတင်လိုက်တဲ့အချိန်ကစပြီး Colombia တပ်ဖွဲ့ရဲ့အနေနဲ့လည်းသဘုံအဖွဲ့ကိုမတိုက်ခိုက်ဖို့အမိန့်တရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဤအဖွဲ့အနေနဲ့တမိုင်းမှာပထမဆုံးလက်မှတ်ရေးထိုးလိုက်တဲ့အပြစ်ခတ်ရဆဲသဘောတူညီချက်ဖြစ်တယ်လို့လည်းသမနာဆန်တိုစ်ကပြောလိုက်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်မှုကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509ရူကနေလဲခြုံရင်းပေးနေပါတယ်ရှင
် COA American တန်းကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ် American အမိမြေလုံခြုံရေးယာယီဝန်ကြီး Elaine Juca Hurricane Mountain ဒန်တင် Puerto Rico ဒေသကိုတွားရောက်ပြီးတော့မုန်တိုင်းတွေကြောင့်အဲ့ဒီဒေသခံတွေဘလောက်ကြီးမားတဲ့ဒုက္ခနဲ့ကြုံရသလဲဆိုတာပြည်သူ့အစိုးရတေချာနားလဲသဘောပေါက်ပါတယ်လို့ပြောသွားခဲ့ပါတယ်တောက်ကြနေကအဲ့ဒီဒေသကိုရဟတ်ရင်နဲ့ရောက်ရှိသွားတဲ့ Miss Chuka ပေါ်တူရီကိုနဲ့ US Virgin Islands ကျွန်းစုတွေမှာဒေသခံတွေဘလောက်ဒုက္ခရောက်နေကြလဲဆိုတာသိပါတယ်။ကျမတို့ဒီနေရာကိုရောက်နေပါပြီ။အကူအညီပေးဖို့ရောက်နေတာပါ။အထောက်အပံ့ရိတ်ခါတွေထပ်ပြီးတော့ပို့ပေးနေပါတယ်။မြေပြင်မှာကူညီကယ်ဆယ်ရေးလုပ်မဲ့သူတွေထပ်ပြီးတော့လွှတ်ပေးနေပါတယ်လို့ပြောကြားသွားခဲ့ပါတယ်။ပေါ်တူရီကိုမှာကူညီကယ်ဆယ်ရေးလုပ်သားတွေရဲ့ဒီလူသားတွေကိုအသက်ကယ်တင်နေတဲ့တည်င်းကမျက်နှာပန်းလာတဲ့တည်င်းပုတ်ဖြစ်တယ်လို့ကြေညာချက်တစ်ဆောင်မှာပြောသွားတာကိုပေါ်တိုရီကိုမြို့တော်ဆန်ဟွိုင်းရဲ့မြို့တော်ဝန်ကဒေါသတကြီးတုံ့ပြန်ခဲ့ပြီးတော့နိုင်ပိုင်းအတွင်းမှာပဲမစ္စတူကကြိုတင်ကြေညာထားတာမျိုးမရှိဘဲနဲ့ပေါ်တိုရီကိုကိုရောက်သွားခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့စောစောပဲဆန်ဟွိုင်းမြို့တော်ဝန်ကိုဝေဖန်တဲ့ရေးသားချက် Twitter လူမှုကွန်ရက်အစာမျက်နှာမှာတင်ခဲ့ပြီးတော့နောက်တော့ပြန်ပြီးတော့ဖျက်သွားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကလာမယ့်2018ဗန်ဒါရီနှစ်အတွင်းမှာနှစ်စဉ်လက်ခံမဲ့ဒုက္ခသည်အရေးအတွက်ဟာ4000ခွဲဖြစ်တယ်လို့အင်မီတော်ကတရားဝင်ကြေညာလိုက်ပါတယ်။တောက်ကြနေနောက်ပိုင်းကထုတ်ပြန်လိုက်တဲ့ဒီကြေညာချက်ကိုဒုက္ခသည်တွေထက်အမေရိကန်ကိုဦးစားပေးတဲ့အစီအစဉ်လို့ခေါ်ဆိုလိုက်ပြီးတော့အမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးနိုင်မဲ့အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ ဒီအစီအစဉ်ကိုအခုသတင်းပတ်စောပိုင်းကအမေရိကန်လွှတ်တော်ကိုတင်သွင်းခဲ့ပြီးတော့အခုလိုအသစ်ကန့်သတ်လိုက်တဲ့အရေးတွက်ကြောင့်အမေရိကန်ပြည်ထောင်စုမှလက်ရှိရှိနေတဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အရ2018ခုနှစ်အတွင်းလက်ခံမဲ့ဒုက္ခသည်အရေးတွက်ဟာလွန်ခဲ့တဲ့38နှစ်ထက်ကိုနည်းမှဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံသားဝန်ကြီးအမေရိကန်လုံခြုံရေးဝန်ကြီးနဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအဖွဲ့တွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာချမှတ်ခဲ့တာဖြစ်တယ်လို့အင်ဂျီရောကတောက်ကြနေမှာပြောပါတယ်ဒီစီဇန်ကအမေရိကန်နိုင်ငံမှာအများပြည်သူဘေးကင်းလုံခြုံရေးနဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်လာနိုင်မယ်ရှိတဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုတည်တည်ချာချာတင်းတင်းကြပ်ကြပ်စီစစ်လက်ခံသွားဖို့ရည်ရွယ်ထားတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်တန်းထောင်ကျွေးတထည်ကြီးဖြစ်တဲ့တီထွင်သူအယ်လန်မတ်စ်ဟာကမ္ဘာတိုက်ကြီးတစ်တိုင်းနဲ့တစ်တိုင်းကိုမိနစ်30နဲ့ရောက်ရှိနိုင်မဲ့ခီးသည်တင်ဒုံးမြင်ရင်အစီအစဉ်ကိုချပြသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုနယူးယောက်ကနေပြီးတရုတ်နိုင်ငံရှန်ဟိုင်းကိုခီးစဉ်က39မိနစ်ပဲကြာမှဖြစ်ပြီးတော့ဘန်ကောက်ကနေအရှေ့အလယ်ပိုင်းကဒီဒူဘိုင်းမြို့ကိုတော့28မိနစ်ပဲကြာမှဖြစ်တယ်လို့သူကပြောပါတယ်။လက်မှတ်ဈေးကလည်းအခုရှိနေတဲ့လေရင်အပြည့်ဈေးနှုန်းလောက်ပဲဖြစ်မယ်လို့ပြောပါတယ်။အင်အားကြိုးတို့လားတို့ထိတာမှာအကာသရင်နေနဲ့သွားနေကြတာကဘာကိုသွားဖို့မခက်ခဲပါဘူးလို့သူကပြောပြီးတော့ဒီကဘာလေတို့အပြင်ဘက်မှာကမိုးလေဝသရဲ့ရိုက်ခတ်မှုမရှိတာကြောင့်လေတို့အပြင်ဘက်ကိုအကာသတဲရောက်သွားပြီဆိုတာနဲ့ခီးစဉ်ကတိတ်ကိုငြိမ်ညောင်းချောမွေ့မှဖြစ်တယ်လို့ဆိုပါတယ်ရှင
်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာအစောပိုင်းကပွဲစဉ်မှာတော့ Harolds Tottenham Hotspur အသင်းက Harolds 3အသင်းကို 6-0 မရှိနဲ့အနိုင်ရသွားပါတယ် Tottenham နဲ့ Goal တွေကိုတော့Harry Kane က2ဂိုး Ben Davies နဲ့ Sissoko ကတော့2ဂိုးစီသွင်းခဲ့တာဖြစ်ပါတယ်။အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ Manchester United က Crystal Palace ကို2ဂိုးဂိုးမရှိနဲ့အနိုင်ရရှိနေပါတယ်။ Man U အတွက်ဂိုးတွေကိုတော့ Juan Mata နဲ့ Fellaini တို့ကသွင်းထားတာပါ။ချန်တဲ့ပွဲမှာတော့ West Brom က West Watford ကို2ဂိုးဂိုးနဲ့အနိုင်ရနေပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမိုက်အေသနာတော်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အတွက်တော့ပြီးခဲ့တဲ့သတင်းပတ်ဟာနိုင်ငံရေးအရအထင်အားတဲ့သတင်းပတ်တစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတမ်းမာရေးဆောင်ရှောက်မှုဥပဒေသစ်ပြဋ္ဌာန်းနိုင်ရေးနောက်တစ်ကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတာအယ်လ်ဘားမားပြည်နယ်အထက်လွှတ်တော်အမတ်နေရာအတွက် Republican Party တွင်ကိုယ်စားလှယ်ရွေးချယ်ရမှာသမ္မတကထောက်ခံတဲ့သူအရေးနည်းကြတာတွေနဲ့ကြုံခဲ့ရတယ်လို့သမ္မတအပေါ်လူထုရဲ့ထောက်ခံမှုနှုန်းဟာလည်း40ရာခိုင်နှုန်းတဝိုက်လောက်ထိကျဆင်းနေတာပါ။ဒါပေမဲ့လည်းအမာခံထောက်ခံသူတွေကတော့သမ္မတဘက်မှာရှိနေစေဖြစ်ပုံရတဲ့အကြောင်း VOA သတင်းတော်ဂျင်စမန်လို့ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြထားပါတယ်ရှင်
။ကဲခဲနေတဲ့သတင်းပတ်ကိုရင်ဆိုင်ခဲ့ရပြီးနောက်မှာပဲအောင်မြင်မှုကိုရှာတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ကရွေးကောက်ပွဲမဲဆွယ်စဉ်မှာဂရီပေးထားတဲ့အခွင့်အရေးပြုရင်ပြောင်းလဲရေးကိုအာရုံစိုက်ဖို့ကြိုးပမ်းခဲ့ပါတယ
်။ It's time to take care of our people.To rebuild our nation.
ပြည်သူလူထုကိုစားရှောက်ဖို့တန်းပြီးကိုထူထောင်မှုနဲ့အမေရိကန်အလို့သမားတို့အတွက်တိုက်ပွဲဝင်ရမယ့်အချိန်ရောက်ပြီလို့ပြောသွားတာပါ။သမ္မတဟွန်ဘရက်ဝါမလက်ထက်ကကျမ်းမာရေးစားရှောက်မှုဥပဒေကိုတည်ပြည့်စားထုတ်မဲ့အစီအစဉ်ထက်လွတ်တော်မှာအရင်းနှီးခဲ့ပြီးနောက်မှာလည်းသမ္မတကအခွင့်အရေးပြုရင်ပြောင်းလဲရေးကိုအာရုံပြောင်းလာခဲ့တာပါ။ကျမ်းမာရေးစားရှောက်မှုဥပဒေပြင်ဆင်ရေးမအောင်မြင်ဖြစ်ခဲ့ရတဲ့အတွက်အတိုက်အခံဒီမိုကရက်တီနဲ့ထက်လွတ်တော်ကလူနည်းစုခေါင်းဆောင်ချက်ရှူမာတို့အတွက်ကတော့အောင်ပွဲတရဖြစ်ခဲ့ရပါတယ်
။ The reason this bill failed.is because millions of Americans didn't want it.
ဥရေကျန်အရင်နေခဲ့ရတဲ့အကြောင်းရင်းကတန်ပေါင်းများစွာသောအမေရိကန်တွေကအလိုမရှိကြလို့သာဖြစ်တဲ့အကြောင်းဒီမိုကရက်ပါတီရဲ့ထက်လွတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမှာပြောဆိုခဲ့တာပါ။အဲဘာမှပြင်နေကထက်လွတ်တော်နေရာအတွက်ပါတီတွင်ရွေးချယ်ရမှာသမ္မတနဲ့ Republican Party တွင်ဩဇာကြီးသူတွေထောက်ခံမှုပေးထားတဲ့ကိုယ်စားလှယ်ရှုံးနေခဲ့တဲ့အတွက်အထင်အရှားလည်းဖြစ်ခဲ့ရပါတယ်။ပြန်လည်းဖြစ်တဲ့အဲဘာမှပြင်နေယာယီထက်လွတ်တော်မတ်လူသားစတရင်းရှင်သမ္မတကထောက်ခံခဲ့ရဆိုရင်လည်းတပြက်သားသာရှိခဲ့ပုံမရဘူးလို့လည်း Republican Party မဟာဗျူဟာရေးရာချမ်းကျင်သူ John Fiery ကတောက်တပါတယ
် Trump was campaigning for Luther Strange
Luther Strange အတွက် Trump ကစီယုံပေးခဲ့တယ်လို့ပြောနိုင်ပါတယ်ဒါပေမဲ့စီယုံတဲ့နေရာမှာလည်းစိတ်နှခွဖြစ်နေပါတယ
်ယူကော့ပွဲမှာတော့သဘောထားပြင်းထန်သူ Conservative Party Raimo အနိုင်ရသွားခဲ့တာပါ
We're put here on earth for a short time.
တရားစီရင်ဟောင်းမူကိုယ်စားလှယ်နေရာအတွက်အနိုင်ရလိုက်တာဟာပါတီရင်းကသဘောထားခေါ်ပြမှုတွေတမန်အပေါ်ရိုက်ခတ်လာနေတာကိုပြသရရောက်နေတယ်လို့လဲ Washington ခြေစိုက် Brookings Institution ကကြမ်းကျင်သူ Bill Costan ကသုံးသပ်ပါတယ
်။ The more he pursues the interests of the people who voted him in
သမ္မတပြောင်းထောက်ခံခဲ့သူတွေအကျိုးရှိဖို့ Republican ခေါင်းဆောင်ပိုင်းကိုခြားရောင်းတာမျိုးဆက်လုပ်နေသမျှပါတီတွင်းမှာတင်းမာမှုတွေကပိုပြီးကြီးထွားလာနေဦးမှာပ
ါလူမျိုးရေးခွဲခြားမှုတွေပေါ်စိုးရိမ်မှုတွေနဲ့တူအမေရိကန်ဘောလုံးသမားတွေအားကစားပွဲတွေအတွင်းနိုင်ငံတော်တချင်းတီဆိုချိန်မှာကန့်ကွက်ဆန္ဒပြတာကိုသမ္မတကဝေဖန်ခဲ့တဲ့အတွက်အခြေတင်ပြောစရာတွေလည်းကြုံခဲ့ရတာပါ သမနာအတွက်ဒီလိုထိနာစရာတွေကြုံခဲ့ရပေမဲ့အမှန်ကန်ထောက်ခံသူတွေကတော့သမနာဘက်မှာရှိနေပုံရတယ်လို့ကျွန်တော်ဖီရာရီကမြင်ပါတယ
် This disruptive natureit actually plays pretty well with
same သက်သာစရာကောင်းတဲ့သူစရိုက်က Washington နိုင်ငံရေးလောကကိုမကြိုက်ကြတဲ့ Republican တွေအတွက်တော့အလုပ်ဖြစ်ပါတယ်
။ကျမကြီးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနရဲ့ဝန်ကြီး Thomas Price ကလည်းအလုပ်ကိစ္စအတွက်ခီးသွားရမှာပုဂ္ဂလိကဂျက်လီယန်တွေကိုငှားရမ်းအသုံးပြုခဲ့တဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲယာရုကနှုတ်ထွက်ခဲ့ရတဲ့အတွက်သမ္မတ Trump အစိုးရအတွက်မျက်နှာပစ်စရာလည်းဖြစ်ခဲ့ရပါဗျ။ပြဿနာပေါင်းစုံနဲ့သတင်းဘက်ကိုဖျက်ချော်ခဲ့ရပေမဲ့လည်းသမ္မတ Trump ကတော့ကွန်ဆင်းနစ်ပြည်ရင်ပြောင်းလဲရေးအစီအစဉ်ဟာရှင်းနေတဲ့ချင်းပါမဲ့ကွန်ဂရက်စ်တို့ရွေးကောက်ပွဲအတွက်ထောက်ခံမှုတွေအားကောင်းလာအောင်တိုးအားပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေပါတယ်ခင်ဗျာ
။ကွန်လုံးတင်ပြခဲ့တာပါရှင်။ကုရောမြန်မာနိုင်ငံဆိုင်ရာသတင်းလာပဲကိုဆက်ပါမယ်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကမြန်မာအလုပ်သမား900လောက်လုံလုံကိုင်းနေတဲ့ပြောင်းဘူးနဲ့ပတ်သက်တဲ့အစားအသောက်တွေထုတ်လုပ်တဲ့စက်ရုံဟာထိုင်းဥပဒေအတိုင်းလှုပ်အားကားပဲမပေးတဲ့အတွက်အလုပ်သမားတွေဆန္ဒပြခဲ့ကြပြီးတောင်းဆိုမှုတွေရရှိခဲ့ပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကပြောင်းမှုနဲ့ပတ်သက်တဲ့အချိုးရည်တွေအစားအသောက်တွေလုပ်တဲ့စက်ရုံကြီးတယုံဟာမြန်မာအလုပ်သမားတွေကိုနှစ်နဲ့ချီခိုင်းစေပြီးထိုင်းဥပဒေပါလုပ်အားခတွေမပေးဘဲဈေးနှိမ်ခိုင်းထားတဲ့အတွက်အလုပ်သမား900ခန့်စက်ရုံရှိကိုထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒီအတွက်မြန်မာတန်ယုံကတန်အရာရှိတဦးနဲ့တူအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကထိုင်းလုပ်ငန်းရှင်ကိုညှိနှိုင်းပေးခဲ့ရမှာထိုင်းအလုပ်ရှင်ကလိုက်လျောပေးခဲ့ရကြောင်းဒီစီမဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျာ
။300ဘတ်နေမြေမှာ240 230ပေးပြီးဈေးနှိမ်ခိုင်းတယ်။ပြီးတော့တခြားအခွင့်အရေးတွေကိုလည်းချိုးဖောက်ထားပြီးတော့တခြားလေး240၊မိန်းကလေး230အနေစားကပိုဒီတနာယောက်ျားလေး35၊မိန်းကလေး33အဲ့လိုမျိုးနဲ့အချိန်ကြာကြီးသူတို့ခိုင်းခဲ့တယ်ဘောနော။၃လနှစ်၊ချိုးလေး၄၅နှစ်။ဟိုတော့ဆို180နဲ့တော့လောက်ခဲ့ရတယ်အဲ့လိုမျိုးဒီတကတော့အလုပ်သမားတွေကစီလုံးမှုရှိသွားပြီးတော့ဟိုနှစ်ရက်သက်တိုက်ပေါ့ဆရာပြတောင်းဆိုတော့အောင်မြင်သွားတာပေါ့နော်ကျွန်တော်တို့အဖွဲ့ကလည်းဥဆောင်ပြီးတော့ဆွေးနွေးတယ်တိုင်ယောကတော့လိုအပ်တာဟုသူကပိုင်းနေတယ
်ထိုင်းနိုင်ငံမှာတနေ့ကိုအနည်းဆုံးလောက်အားကဘတ်ငွေ300ပေးတာဖြစ်ပြီးကန်ချနာဘူရီခရိုင်မှာတော့တနေ့ကို305ဘတ်ပေးဖို့အတွက်သတ်မှတ်ထားပါတယ်ဒီစက်ရုံမှာတော့အလုပ်သမားတော်များများကနှစ်ရှည်လောက်လာခဲ့ကြသူများဖြစ်ပြီးထိုင်းဥပဒေပါအခွင့်အရေးတွေမရခဲ့ကြဘူးလို့ဆိုပါတယ်ဒီအတွက်အလုပ်သမားတွေကဆန္ဒပြခဲ့ကြပြီးညနေမှုတွေလုံးဝပြည်လဲခဲ့တယ်လို့ဆိုပါရယ်ထိုင်းနိုင်ငံမှာတော့အရင်တုန်းကဆိုရင်အလုပ်ရှင်အတော်များများကအနေဆုံးလောက်အားကဘတ်ငွေ300ပေးဖို့အတွက်ငင်းဆန်မှုတွေရှိပါတယ်နောက်ပိုင်းမှာတော့အလုပ်သမားအဖွဲ့အစည်းတွေရဲ့အကူအညီနဲ့သူတို့ရဲ့အခွင့်အရေးတွေကိုတောင်းဆိုတာတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့နာမည်ရှိတဲ့စက်ရုံကြီးတွေကုမ္ပဏီကြီးတွေကတော့ဥပဒေပါလောက်အားကားတွေကိုပေးခဲ့ကြရပါတယ်ဒါပေမဲ့လည်းအလုပ်လုပ်ခွင့်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေကတော့အလုပ်ရှင်ပေးတဲ့နှုံတာတိုင်းနေထိုင်လုပ်လို့နေရဆဲဖြစ်ပါတယ်ဒါအပြင်အထောက်အထားမရှိတဲ့အလုပ်သမားတွေကတော့သက်ဆိုင်ရာအာဏာပိုင်တွေစစ်ဆေးတဲ့အခါမှာတိမ်းရှောင်ရတာတွေလည်းရှိပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာအလုပ်သမားသုံးသန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်ရှင
်။မိုင်အေမာသတင်းပေးပို့ခဲ့တာပါအခုတော့သတင်းနောက်မှဆုစီစဉ်လှပ်ပါရှင်။ပြီးခဲ့တဲ့ပုဒ်ဟူးနေ့ကပဲကျမတို့ VOA ရန်ကုန်အဖွဲ့သားတွေရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကဖြစ်ပွားနေတဲ့မုံတိုးမြို့နယ်ကိုအစိုးရအစီအစဉ်နဲ့ဒုတိယအကြိမ်ရောက်ရှိသွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာတကြောပြန်အကျန်းဖက်ပရိပခါတွေဖြစ်ပွားခဲ့ပြီးနောက်မောင်တော်မြို့နယ်မှာအစုလိုက်တက်ပြခံရပြီးမြုံနှံထားတဲ့ဟိန္ဒူဘာသာဝင်တွေရဲ့ရုပ်အလောင်းတွေတွေ့ရှိရာကိုလည်းရောက်ရှိသွားတာပါကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်ဘာလာ29ရက်နေ့ကမြေပြင်အခြေအနေကိုသတင်းရယူနိုင်ဖို့အတွက်ပြည်ရင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းကသတင်းသမား40လောက်ကိုဟိန္ဒူဘာသာဝင်တွေကိုအစုလိုက်မြုပ်နှံထားတဲ့နေရာကိုတမ်ဘရော့ကစီစဉ်ပို့ဆောင်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလ24ရက်နဲ့25ရက်နေ့တွေမှာရုပ်အလောင်း45လောင်းကိုမောင်တော်မြို့နယ်ခမောင်းစိတ်မြို့အနီးကရဲဘော်ကြရွာအနောက်မြောက်ဘက်မှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အစိုးရကဟိန္ဒူဘာသာဝင်တွေကိုတက်ဖြတ်သူဟာ ARSA ခေါ်အကြမ်းဖက်သမားတွေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းထုတ်ပြန်မှုအပေါ်မှာနိုင်ငံတကာဝေဖန်သူတွေကစံတရားနဲ့စောင့်ကြည့်နေကြမှာပဲ။အခုလိုတွားရောက်ခွင့်ရခဲ့တာပါ။ကျောက်လောင်းတွေကျူပေါ်တဲ့နေရာကိုရောက်ရှိချိန်မှာပြည်ဆုံးသူတွေရဲ့မိသားစုဝင်တွေဟာငိုကြွေးနေတာကိုတွေ့ရတယ်လို့တော်ဝင်ကျင်တစ်ခုလုံးဟာလဲဆိုးွားတဲ့အနမ်းသက်တွေလွှမ်းနေပါတယ်။ဟိန္ဒူဘာသာရေးခေါင်းဆောင်ဥနီမောကဘင်္ဂလားဒေ့ရှ်နိုင်ငံကိုအကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတဲ့ဟိန္ဒူအမျိုးသမီးတွေစီကနေ အခုလိုတက်ပြတ်တာနဲ့မြုံနှံထားတဲ့နေရာကိုစတင်သတင်းရခဲ့တာဖြစ်ကြောင်းပြောပါတယ်
ဒီနီနိုဆွေမျိုးတွေယောက်ျားတွေတာသမီးတွေဘယ်မှာလဲအဲ့ဒါဆိုတော့သူတို့ကပြောလဲကျွန်တော်တို့ကကမောက်ဆက်ကနေပြီးတော့ဒီနောက်ဘက်တောင်ရှိတဲ့တောင်ဘက်ကိုကျွန်တော်တို့ကမဆွေလေးရအယောက်၃-၄လောက်ကိုနော်ဆွေးတော်ယူသွားတယ်ဆွေးတော်ယူသွားတော့တနေ့ကကျွန်တော်တို့တိတ်တခုမှတိုင်ခိုင်းတယ်တိုင်ခိုင်းပြီးတော့မှသူတို့ကျွန်တော်ရှိကနေပြီးတော့ကျွန်တော်ယောက်ျားတွေကိုကျွန်တော်ဆွေမျိုးတွေကလမ်းပြတ်ပြတ်တယ်နောက်ပြီးတော့အခုလုံးသွမ်းတကိုရှာတယ်ရှာပြီးတော့မှကျန်တဲ့ကျွန်တော်တို့ကဒီလိုပြောတယ်နီနိုလက်ဒီလိုမျိုးအသက်ခံမလားဒါမှမဟုတ်ကျွန်တော်ငါတို့ကယူမလားငါတို့လက်ထက်မလားငါတို့ဘာတောင်းမလားအဲဒါဆိုတော့ကျွန်တော်လည်းအသက်ကျောက်လို့ကျွန်တော်ဝင်မဲဆိုပြီးတော့သူတို့နဲ့ပါလာတယ်ဒါမဲ့ဒီတော့တဲ့မှာသူတို့တွင်းရတိတာလေအဲ့တော့သူတို့ပြောပြချင်ရမှာသူတို့မိန်းကလေးတွေပြောပြောတာဥစ္စာ
ဒီတည်င်းကိုဩဂုတ်လ29ရက်နေ့ကရခဲ့ပြီးအာနာပိုင်းတွေကိုအကြောင်းကြားဆက်သွယ်ခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်စက်တင်ဘာလကျမှရှာဖွေနိုင်ခဲ့တာလို့ပြောပါတယ်ဟိန္ဒူဘာသာဝင်တွေတက်ပြတ်ခံရတာနဲ့ပတ်သက်ပြီးအင်တာနက်စာမျက်နှာတွေမှာအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်တာမျိုးတန်တရားနဲ့ဝေဖန်တာတွေလည်းရှိနေပါတယ
်တက်ပြတ်တဲ့လူတွေကအနည်းပေးပောင်းနေတဲ့လူတွေပါမတိအောင်ဒီလိုတော့ရေရဆက်ဆက်တတ်မတော်ဖြစ်ဖြစ်ငင်းချောင်းဖြစ်ဖြစ်တတ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘင်္ဂလားဒေ့ရှ်မှာရောက်ရတဲ့အမျိုးသမီး၈ယောက်ရဲ့ပြောဆိုချက်အရဟိုဘင်္ဂလားအကြံပေးတူဖြစ်ပါတယ
်ဟိန္ဒူဘာသာဝင်တွေကိုတက်ပြတ်တဲ့တရားခံတွေကိုဖော်ထုတ်နိုင်ဖို့ပူပင်စေးပညာအရစစ်ဆေးတာမျိုးရှိမရှိဆိုတာကိုသတင်းမီဒီယာအဖွဲ့တွေကမေးမြန်းခဲ့ပါတယ
်ဒီစက်တင်ဘာ24ရက်နေ့တုန်းကဒါကျွန်တော်တို့24ဆဖြစ်တဲ့ဆတွေ့တဲ့အချိန်ကကျွန်တော်တို့ KI မှာကျွန်တော်တို့ဒုက္ခင်အချိန်ကနော်သူအဖွဲ့ကောင်းဆောင်တယ်ကျွန်တော်ဖွဲ့ဖွဲ့ပြီးတာပဲ။မမုကင်းဆောင်ပါတယ်။ဥရီပါတယ်။နောက်ပြီးမြင့်မြင့်တက်တည်ပါပဲ။ရက်ကြီးပါမယ်။ဒီအဲ့ကြီးရောင်နဲ့ပတ်သက်တဲ့ကျွန်တော်ရမ်းရက်ပါပါမယ်။အဲ့ဒီဖွဲ့ဥဖွဲ့ပြီးတော့မှကျွန်တော်တို့ရင်းရင်းကွင်းစီမြို့မှာဒီအလောင်းနဲ့ပတ်သက်ပြီးတော့မှရင်းကွင်းစီစီချက်ဆောင်ရတဲ့
ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဟိန္ဒူမျိုးသမီး၈ယောက်ကိုပြန်လည်ခေါ်ယူနိုင်ဖို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကဆောင်ရွက်နေပြီဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်အမျိုးသမီးတွေရဲ့ထွတ်ဆိုချက်အပြင်ဒီတက်ပြတ်မှုရဲ့တရားခံကိုဖော်ထုတ်နိုင်မဲ့အခြားတက်သည့်အထောက်အထားများရရှိထားသလားဆိုတာကိုတော့တမ်ရောပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်စီညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကအခုလိုဖြေကြားပါတယ
်အခုလက်ရှိအနေအထားအရတော့ခုနပြောသလိုပေါ့ကျွန်တော်တို့ဒီဆွေမျိုးတိုင်းဝိုင်းနေရလဲသူတို့ရဲ့အဲဘယ်သူကတော့သူ့ကဘယ်သူဘာတော်ပါတယ်ဘလို့တော်ပါတယ်ဟောတေးချာတာတခုကတော့သူတို့အမျိုးတော့သူတို့မထက်တာသိကြပါတယ်နောက်ခုနပြောသလိုဒါကတော့ကျွန်တော်တို့ရေရှည်မှာကျွန်တော်ပြန်ဆင့်နိုင်လဲဒါဒီပေါ်လာမှာပါပဲဒါကတော့အဖြစ်မှန်ပါပဲ
ဩဂုတ်လ3ရက်နေ့ကလည်းမောင်တော်မြို့နယ်ကိုင်းကြီးမြို့ရွာကရွာသူရွာသား၈ယောက်တပ်ခိုင်ရစဉ်ကလည်းအကျန်းဖက်ဖွဲ့တွေကတပ်ဖြတ်တာဖြစ်ကြောင်းကိုင်းကြီးမြို့ရွာအုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ
်မဟုတ်ပါဘူးလုံးဝမဟုတ်ပါဘူးစိတ်တိုက်ကတိုက်တာလည်းမဟုတ်ဘူးလုံးဝကလပါဒီချင်းရက်ကတည်လို့လည်းပြောမယ်ဆိုရင်ဒီနေဦးတောင်ကျောမှာဘင်္ဂလင်းအကျန်းဖက်အကျန်းဖက်စခိုင်းတစ်ခုရှိတယ်ပဲခင်ဗျာရှင်းရင်းတယ်ဒီကြိတ်ကြတိပြောတာလေခမင်းတော်မှာပုံဆိုင်မှုစားတယ်ဦးခေါင်းဒီပါတိရှိတယ်ကလားအကြီးလားအဲ့ကလားစခိုင်းကိုခမင်းရ300နဲ့ဖြစ်ဖြစ်တိုင်ရင်မှုကဖြစ်သိမ့်ပလိုက်တယ်ပြီးတော့ဒီကလားလေးဝေဖန်မှာပေါ့သုံးတိုက်မှာပေါ့ဒီမေယူတစ်ဆောက်မှာမြို့ရွာတရွာပဲရှိတယ်နောက်တခြားရွာမရှိဘူးဒီမြို့ရွာဆိုတာဒီစခိုင်းကိုသူပဲထောက်ပြမယ်ဆိုပြီးတော့တိုက်တာ
အသက်ခံရသူ၈ယောက်မှာဦးစံထွန်းရဲ့ညီတယောက်နဲ့သားတယောက်ပါဝင်ခဲ့ပါတယ်။စခိုင်းပြည်နယ်မြောက်ပိုင်းချီးစင်မှာအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့ပန်တော်ပြင်ရွာကိုလည်းရောက်ရှိခဲ့ပါတယ်။အဲ့ဒီရွာမှာတခြားဒေသကိုထွက်ပြေးသူတွေရှိပေမဲ့မူလအတိုင်းဆက်လက်နေထိုင်သူတွေလည်းတွေ့မြင်ရသလိုတမ်ရော်နယ်နဲ့စီကူတာရီအဖွဲ့ကကျမရေးစောင့်ရှောက်မှုပေးနေတာကိုလည်းမြင်တွေ့ခဲ့ရပါတယ်။မောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုကြည့်မယ်ဆိုရင်တော့ပြန်လည်ထိန်းချုပ်နိုင်ပြီဖြစ်ပေမဲ့တတိယနဲ့တွာလာနေထိုင်တဲ့အနေအထားမှာပဲရှိနေပါတယ
်။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့မြန်မာတခွင်အစည်းအဝေးအလှည့်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေထက်ကတချို့အချက်တွေကိုပြင်ဆင်ပြီးဖြစ်ပေမဲ့ပြင်ဆင်ပြီးသားဒီဥပဒေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်မှုတွေရှိနေတော့မယ်လို့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်ပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်တွေအသုံးပြုမှုဆိုင်ရာကျင့်ဝတ်ကိုအများပြည်သူကပိုပြီးနားလည်တကြွလာမယ်ဆိုရင်တော့ဝိုင်းဝန်းကန့်ကွက်မှုခံနေရတဲ့60ကျောက်ဂါကြီးလိုဆက်သွယ်ရေးဥပဒေမျိုးလွတ်အပ်တော့မှာမဟုတ်ဘူးလို့ဒီဥပဒေဘက်ကကာကွယ်သူတွေကပြောနေကြပါတယ်။မြေမခသတင်းအေဂျင်စီကကိုကောင်းမြဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်ဆက်သွယ်ဆောက်ကာကြီးလိုနာမည်ကြီးမှုတွေပါဝင်နေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုပြီးခဲ့တဲ့ဩဂတ်လတုန်းကလွှတ်တော်မှာဆွေးနွေးခဲ့ပြီးနောက်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးပြဋ္ဌာန်းခဲ့ပါတယ် Eri ubi lema, satu ubi lega, acat itu kencing piatang yang rapat bi. Tlahau si ni bi mele, we pemu lega lo si ni rumah cepat. Kencing ni acat tu lema lo, tiga ni ne, bunga cahaya cahaya kencing, bunga cahaya cahaya kaji ne, bunga sese lo kencing ni rapat bi. Kencing ni ada ubi lema lo, bunga cahaya cahaya kaji ha, tahun ni jom ni lo ke bi, bunga cahaya cahaya kaji kaki ni kange lo ga lo, ajen piatang dah me cepat. Masih wajib kena tahu ilmu si ye, cahaya bi tanaga, kita saya satu ni naya mu tahu ni.
ตัวเว็บพิมพ์ยังไงเนาะอุบลีก็ไอ้ดูเพียงเส้นไลน์เป็นไม่เลยนั่นแหละสัตว์ทุกแบบเยอะสุดเว้ยก็ที่ขันยี่ตรงไม่รู้คู่รูปเยอะวะเลยจิมารุดีชอบเช่าการ์ดีโอเช่าเต็มหัวเองเนี่ยสัตว์เยอะจังสุดเลยนะที่ชอบเช่าการ์ดีเนี่ยที่เตยามุรีจังมาคือตัวเพียงเราดีนั่นแหละสัตว์ทุกแบบเยอะสุดเว้ยพ่อมาเตยามุรีเช่นนี้เลยส่วนที่ท้าจังมาไอ้เจ้าจิมารุดีเพียงเส้นไลน์เช่าเช่าเดียวกันเนาะที่ทำงานมีชอบเช่าไลน์เดียวที่อาม ားတယ်ပေါ့နော်ဒါ online ပေါ်မှာဒီပြောဆိုမှုတွေပေါ်မှာလည်းအတင်းဖြတ်မှုပြစ်ဒဏ်ကဆွဲလို့ရတယ်ဆွဲခါမှာရဲအေးပိုင်မှုဖြစ်ဆက်ပြီးတော့ထားရှိထားပါတယ်ဆိုလိုတဲ့သဘောကခုနတယောက်လောက်ကဒီဟာကိုတိုင်ကြားလာတယ်ဆိုလို့ရှိရင်ပေါ့နော်ဒါဟာဒီတိုင်ကြားခံရတဲ့သူဟာချက်ချင်းဖန်ခံနိုင်ရတယ်ဆိုတဲ့အနေအထားမျိုးကနေပြီးတော့ပြောင်းလဲမသွားသေးပါဘူးခုနဒီအာမခံရနိုင်တယ်ပေါ့ဆိုတဲ့အနေအထားမျိုးရှိတော့ညာလည်းပဲခုနချက်ချင်းဖန်ခံရတဲ့ဖြစ်တဲ့ကြောင့်မလို့ဖန်ခံရတဲ့သူဒီအချင်းအတက်တစ်ခုထိကတော့ဒီအချုပ်နောက်ခံရတယ်ဆိုတဲ့အနေအထားမျိုးကနေပြီးတော့ကျင်းလွတ်သွားတယ်ဆိုတဲ့အနေအထားမျိုးမရှိသေးတဲ့အတွက်ကြောင့်မလို့တဟာကျမတို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုပေးပေါ်မှာအများကြီးတက်ရောက်နိုင်ပါတယ
်ဆက်သွေးဥပေကိုတော့အရင်ဆိုရလက်ထက်2013ခုနှစ်ကပြတ်ထန်းခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့ပုံမှန်66ကာဂျီနဲ့တရားစွဲဆိုမှုတွေညပြလာခဲ့တာဖြစ်ပါတယ်။ပွန်လင်းမြန်မာရှေ့ဆောင်အဖွဲ့မှုဆောင်ဒါရိုက်တာဦးရေးကျော်ကတော့တရင်ရရှိမှုအားကောင်းလာပြီးလူ့အဖွဲ့စည်းရဲ့စင်ညာတော်တရားမြင့်မလာရင်တော့ပုံမှန်66ကာဂျီလိုဥပေမျိုးကမလိုအပ်တော့ဘူးလို့လည်းအခုလိုပြောပါတယ်
။ဒီတရင်အချက်နဲ့ရရှိမှုကတကယ်ကိုကြည်ကြည်ပြန့်ပြန့်ဖြစ်မယ်၊လွတ်လွတ်လပ်လပ်ဖြစ်မယ်။အဲတရင်အချက်နဲ့ရရှိမှုဆိုတဲ့နေရာမှာလည်းဟိုအစိုးရအဖွဲ့သေးတည်းရတဲ့အချက်လက်ရရှိမှုမဟုတ်ဘူးပေါ့နော်။တချို့လူပုဂ္ဂိုလ်တွေတရားတဲ့အချက်လက်ရရှိမှုတွေကလည်းတကယ်ကိုကျေကျေပြန့်ပြန့်လွတ်လွတ်လပ်လပ်ရှိမယ်။နောက်တစ်ခါကျွန်တော်တို့လူအဖွဲ့သေးပါစင်ကျင်တုံတရားတွေပေါ့အဲ့လိုမြင်မာတိုးတက်လာမယ်ဆိုရင်တော့အဲ့အခြေအနေကိုရောက်ပြီဆိုရင်တော့ဒီလိုဥပဒေပုံမှန်မျိုးကဟိုမရှိသင့်တဲ့အနေအထားမျိုးပါ။အဲ့တော့ဒီလိုအခြေအနေမျိုးကိုရောက်ဖို့ကကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးစားဖို့လိုပါတယ်။
ဥပဒေတစ်ခုဟာကောင်းမွန်တဲ့ပြင်ဆင်မှုမရှိရင်တော့ချိုးချိုးတွေကိုခံစားနေရအောင်မှဖြစ်သလိုဥပဒေတွေကိုပြင်ဆင်တဲ့အခါငါးပွဲရငါးသာချသလိုမပြင်ဆင်သင့်ဘူးလို့လည်းဥပဒေပညာရှင်တွေကပြောဆိုနေကြပါတယ်။စီးပွားရေးနဲ့ဥပဒေအကြံပေးပညာရှင်တယောက်ဖြစ်တဲ့ဦးတင်တောင်ကတော့ဥပဒေတစ်ခုကိုပြင်ဆင်ပေဖြတ်ပေးဖို့တောင်းဆိုနေကြတာဟာဥပဒေကိုမှန်မှန်ကန်ကန်အသုံးမပြုတာတွေကြောင့်ဖြစ်ပြီးဥပဒေကိုမှန်မှန်ကန်ကန်မသုံးရင်နောက်ထပ်လည်းဆက်သွယ်ရေးဥပဒေကိုပြင်ဆင်ခိုင်းတယ်လို့မျိုးအဖြစ်ပြက်တွေရှိလာမှဖြစ်တယ်လို့ဆိုပါတယ်။
ဥပဒေတရားပြဋ္ဌာန်းတယ်။နောက်ပြဋ္ဌာန်းပြီးသွားပြီဆိုရင်မြန်မာနိုင်ငံမှာဥပဒေကိုပြင်ဆင်ဖို့ပြင်ဖြတ်ဖို့ဆိုတာလည်းနည်းနည်းလေးနဲ့စဉ်းစားကြရတယ်ပေါ့နော်။ဥပဒေရအယူယူခံတဲ့ပုံစံတွေကလည်းဒီဥပဒေကိုဖြတ်သိမ်းမှာလို့ငါပြင်ဆင်မှာလို့မလိုအပ်ဘူးလို့ပြောဆိုတာတွေလည်းမကြမ်းလာကြရတယ်လေ။ထိုင်နေပတ်သက်ပြီးတော့အဓိကဘာပြဿနာရှိရလဲလို့ဆရာတို့မြန်မာကစက်တွေဥပဒေပြင်ဆင်တာမပြင်ဆင်တာအဓိကမကြပါဘူး။မြန်မာစက်တွေဥပဒေကိုမှန်မှန်ကန်ကန်တုံးတာမတုံးတာကြောင့်ဖြစ်ပေါ်နေတဲ့ပြဿနာပါ။ပြဿနာရပါလေပေါ့လက်တော်ကလည်းပဲဒီကိစ္စအတိတ်ချက်စဉ်းစားဖို့လိုပါတယ်နိုင်ငံတော်ပြဋ္ဌာန်းတဲ့ဥပဒေတရားရိုက်ကိုမှန်မှန်ကန်ကန်အသုံးမချမှုရဲ့နောက်ဆက်တွဲဆူကျူဟာဥပဒေပြင်ဆင်ပေးပါပယ်ဖျက်ပေးပါနောက်ဥပဒေရုပ်သိမ်းပေးပါဆိုတဲ့တောင်းဆိုမှုတွေဟာဖြစ်ပေါ်လာနိုင်သေးတယ်လေဒါပါကြောင့်လေဥပဒေကိုမှန်မှန်ကန်တုံးလို့ပြောရမှာပေါ့
2019ခုနှစ်ဩဂတ်31ရက်နေ့ဒီကောက်ခံရရှိတဲ့စီးရင်နေရတော့ဆက်သွယ်ရေးဥပဒေပုံမှန်66ကာဂျီနဲ့တရားရုံးတင်ပြီးတရားစွဲဆိုခဲ့တဲ့အမှုပေါင်း96မှုရှိသွားပြီလို့ဆက်သွယ်ရေးဥပဒေဆိုင်ရာတုတ်တေသနာအဖွဲ့ကထုတ်ပြန်ထားပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြန်မာသတင်းအေဂျင်စီကနေပြည်ဝေကိုပေးပို့လိုက်ကြပါပါတယ
်မြန်မာတခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရကြပါရှင် VOA မြန်မာပိုင်းစနေနေ့ည9နာရီကနေ10နာရီထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့တရားရည်လိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမှုလို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။ဒီမနက်ငယ်မှာသာမကနိုင်ငံတကာကပါအာယုံဆိုင်ခံရတဲ့ရခိုင်ပြည်နယ်ရဲ့ပြဿနာတွေကိုကုစားနိုင်ရေးကျွန်တော်တို့ဒီနေ့ညဆွေးနွေးသွားမှာပါအနာသိရင်ဆေးရှိရဲဆိုတဲ့စိုးရိုးစကားလိုပါပဲပြဿနာကိုကုစားနိုင်ရေးမှာယောဂလက္ခဏာကိုခွဲခြားဆုံးဖြတ်နိုင်မှုကလည်းအရေးကြီးရအောင်ဒါကိုကျွန်တော်တို့အဓိကဆွေးနွေးဖို့ရည်ရွယ်ထားပါတယ်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်ဖြစ်ကြတဲ့မြန်မာပြည်အကဲခတ်သူဦးမောင်စိုးဦးအောင်သူညင်းတို့လည်းဒီလိုင်းပေါ်မှာရရှိနေပါပြီအဲတော့ဆွေးနွေးပွဲကိုအရင်ဆုံးစတင်ပါတယ်ဆိုတော့ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့ဒီမချာသေးခင်တုန်းကပဲသုံးသက်ချက်တွေလည်းရေးသားနေတဲ့ဒီဦးမောင်စိုးရဲ့ရေဝီကသုံးသက်ချက်ကိုကျွန်တော်အရင်ကြားချင်ပါတယ်အခုဆိုရင်ဒီရခိုင်ပြည်နယ်အချက်တဲကဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်ပေါ့လေအထိပ္ပယ်မျိုးကောက်နေကြရတယ်လေရှိပါတယ်ဆိုတော့ရခိုင်ရေးမှာအဓိကပြဿနာဖြစ်နေရေဝီကကောက်ချက်ဆွဲမယ်ဆိုရင်ဘယ်လိုချက်တွေရှိမလဲဆရာဦးမောင်စိုး
ကျွန်တော်တို့ဒီရခိုင်ပြဿနာကိုကြည့်မြင်သုံးသပ်တဲ့အခါမှာဆိုရင်ကျွန်တော်နှစ်ဖက်ကြည့်မြင်မှုတွေကွဲနေကြ။တစ်ခုကတော့ဒီဘင်္ဂလီဒီဘက်ကကြည့်တာဖြစ်တယ်။တစ်ခုကတော့ရခိုင်နေဘက်ကကြည့်တာဖြစ်တယ်။နော်အဲ့ဒီကြည့်မြင်မှုနှစ်ခုကွဲနေတဲ့ပြဿနာအဓိကပြဿနာဖြစ်တယ်။အဲ့ဒီပြဿနာကိုရှင်းလင်းအောင်လုပ်ဖို့လိုအပ်ပါတယ်။အဲ့မှာနောက်တစ်ခုထပ်ပြောတာထပ်ပြီးဖြစ်နေတာကျွန်တော်ရခိုင်နေဘက်ကပဲဖြစ်ဖြစ်ကျွန်တော်တို့ဗမာအစိုးရဘက်ကအဖြစ်ဖြစ်ပြောနေတာကနိုင်ငံသားဖြစ်မှုပြဿနာဖြစ်ပါလေ။ဒါပေမဲ့ဟိုဘက်ကပြောနေတာရိုဟင်ဂျာဆိုတဲ့လူမျိုးနဲ့ဒီတိုင်းရိုဟင်ဂျာဆိုတာလူမျိုးတစ်မျိုးဖြစ်တယ်။အဲ့လူမျိုးတစ်မျိုးအသိမှတ်ပြီးအောင်မယ်ဆိုတဲ့ပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီပြဿနာကိုခွဲခြားပြီးတော့အရင်ဆုံးမဖြေရှင်းနိုင်ဘဲနဲ့ကျန်တဲ့ပြဿနာဖြေရှင်းဖို့မလွယ်ပါဘူး။ဒါပထမချက်ပါ။ဒုတိယချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်သမိုင်းကိုပြန်ကြည့်ဖို့လိုပါတယ်။ဒီဖြစ်စဉ်ဖြစ်လာခဲ့တဲ့သမိုင်းရောင်းတစ်ချောက်လို့ကိုပြန်မသုံးသပ်ဖဲနဲ့ဒီပြဿနာကိုကျွန်တော်ဖြေရှင်းမယ်ဆိုခက်ခဲရှိတယ်။အဲ့တော့ဒီပြဿနာကိုကျွန်တော်တို့ကဒီအခုမူကြီးအောင်မောင်းတော့ဧရိယာပေါ့ဒီဧရိယာမှာဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ကသုံးသပ်မယ်ဆိုလို့ရှိရင်လက်ရှိအခြေအနေကိုသုံးသပ်ဖို့လိုသလိုသမိုင်းရောင်းဒီဖြစ်လာခဲ့တဲ့သမိုင်းရောင်းကိုဖြစ်နေဆက်ဆက်ပြန်သုံးသပ်ဖို့လိုပါတယ်အဲ့ဒါကိုမသုံးသပ်ဖဲနဲ့ဆိုလို့ရှိရင်ကျွန်တော်အဖြေမှရနိုင်မယ်မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေကျေးဇူးတင်ပါတယ်ကိုအောင်သူငင်းရဲ့သဘောထားလည်းသိချင်ပါတယ်ဟိုဒီကိစ္စနဲ့ပတ်သက်လို့ကိုအောင်သူငင်းလည်းဒီမချသေးခင်တုန်းကပဲအားမလို့အားမြသဘောထားတွေဟိုရေးတာတွေ့ရပါတယ်ဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုချက်တွေကဘယ်တော့တောင်ကွဲပြားနေလဲကိုအောင်သူငင်း
ဟုတ်ကဲ့ဟိုကျွန်တော်ဒါပထမဆုံးပြောချင်တာကကျွန်တော်ရခိုင်ပြည်နယ်လည်းမရောက်ဘူးပါဘူးနောက်တစ်ခုကကျတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့ဒီချာချာလေးလာကြွန့်ကျင်နေတယ်လည်းမဟုတ်ပါဘူးဒါပေမဲ့အခုဒီတလောပြဿနာတွေဖြစ်တော့ကျွန်တော်လိုက်ဖတ်ပါတယ်အဲ့တော့အရေးကြီးတဲ့တချို့ report တွေတွေ့တယ်ပေါ့နော်အစီရင်ခံစာတွေမှာအထူးသဖြင့်တော့အခုနောက်ဆုံးထုတ်တဲ့ဒီကိုဖီအနန်ရဲ့အစီရင်ခံစာရှိပါတယ်အဲ့ဒီမှာတော့အဓိကတော့သူတို့ကသုံးချက်သုံးသပ်ပါတယ်ဒါကဘာလဲဆိုတော့ development crisis ကျွန်တော်တို့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပေါ့နော်တိုင်းပြည်ကဟိုဒီရခိုင်ဒေသကတိတ်ဆင်းရဲနေတယ်ဒုတိယကတော့ဒီ human right crisis လူခွင့်ရေးပြဿနာလို့သုံးသပ်ပါတယ်တတိယကတော့ကျွန်တော်တို့ security လို့ခေါ်တဲ့လုံခြုံရေးပြဿနာလို့ဒီလိုသုံးသပ်တယ်ပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ဒါပြန်တွေ့လဲဆိုတော့ဒီသမ္မတဦးသိန်းစိန်လက်ထက်မှာကျွန်တော်တို့2012မှာလွှတ်တော်ကိုတင်တဲ့ဒီစာချုပ်လွှာရှိပါတယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ပြန်ကြည့်ပါတယ်နောက်တစ်ခါကျတော့ဒီကျွန်တော်တို့ဦးသိန်းစိန်လက်ထက်မှာပဲဒီရခိုင်အရေးလေးလာရေးကော်မရှင်ဆိုတာဖွဲ့ပါတယ်ဒီဒေါက်တာကျော်ရဲ့နိုင်လို့ကအတွေ့အမှုလုပ်တဲ့ဟာပေါ့နော်ဆိုတော့အဲ့မှာတော့သူတို့ကဒီဟိုကျွန်တော်တို့ရခိုင်လူမျိုး1200ဒီမွတ်စလင်800ကျော်ကိုဒီတွေ့ဆုံဝေးမြန်းတာတွေစာပေတွေလုပ်ပြီးတော့သူတို့လုပ်တာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်ဆိုလိုတာကဒီအခုဖြစ်နေတဲ့ပြဿနာတွေကိုပြန်ကြည့်တဲ့အခါကျတော့narrative လို့ခေါ်တဲ့ဖွင့်ဆိုတဲ့အချက်တွေကတော်တော်များများဟိုအမျိုးမျိုးဖြစ်နေတယ်ဖြစ်နေတယ်ဆိုတာကဒါခိုးဝင်ဘင်္ဂါလီပြဿနာလားဒါမှမဟုတ်ရင်လူဝင်မှုကြီးကြပ်ရေးပြဿနာလားဒါမှမဟုတ်ရင်အခုနောက်ပိုင်းဖြစ်နေတဲ့လူကုန်ကူးမှုတို့မူရေးဆေးဝါးတွေပါပြဿနာတယ်ပေါ့နော်အဲ့တော့အခုနောက်ပိုင်းထပ်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံတကာကအခုစိုးရိမ်ပူပန်တဲ့နိုင်ငံတကာရဲ့အမြင်မှာထက်စဉ်းစားမယ်အခြေအနေမျိုးဖြစ်လာတော့ဒီဘူးကပြောရင်တော့ဒါသိပ်ရှုပ်ထွေးတဲ့ပြဿနာတစ်ခုဖြစ်သွားပြီလို့ကျွန်တော်ဆိုချင်ပါတယ်
โอเคเจซูပါဆိုတော့ဒီကိုဖီအန်နဲ့ဥဆောင်တဲ့ဒီရခိုင်ချန်ပီယံကော်မရှင်အစည်းအဝေးခန်းဆောင်မှာတော့ကိုအောင်သူငယ်ထောက်ပြတယ်လို့ပဲဒီဖွံ့ဖြိုးရေးကိစ္စလူခွင့်လူညွှန်ရေးပြဿနာတွေကိုဟိုကောက်ချက်ချထားတယ်လို့ဟိုဆိုရမှာပါဆိုတော့မြန်မာဆိုအနေနဲ့ကတော့ဒီအခုဆိုရင်ကိုဖီအန်နဲ့ကော်မရှင်ရဲ့အချံပြုချက်တွေကိုအကောင့်ထဲဖုံးတော့လုပ်နေပြီဆိုတော့ဟိုဒီမျိုးဟိုလက်ခံထားရလို့ဟိုရေဝီရဆိုနိုင်မလားဆရာဦးမောင်ဆို
ကတော့ကိုဖီအန်နကော်မရှင်ရဲ့စင်ကစားမလုံလောက်ဘူးလို့ကျွန်တော်တော့မြင်တယ်မလုံလောက်ဘူးဆိုတော့ပြဿနာရခိုင်ပြဿနာတမိုင်းဆိုင်ရာပြဿနာဖြစ်နေဆိုတော့ဒီအခုကျွန်တော်တို့ပုံမှန်ဆုံးရှင်းရမယ်ပြဿနာတစ်ခုကဒီလူတွေဒီရခိုင်ခြေစိုက်တိုင်းသားလူမျိုးတစ်မျိုးဖြစ်တယ်ဆိုတော့ရိုဟင်ညာဆိုတဲ့နာမည်တောင်းဆိုတဲ့ပြဿနာကိုကျွန်တော်လက်ခံမလားလက်မခံဘူးလားနော်ကျွန်တော်တို့ရခိုင်ပဲဖြစ်ဖြစ်အခုကျွန်တော်တို့ဘာကြီးဆိုရပါစေလက်ခံတာအမီဂရန့်နေနေဟိုအိန္ဒိယဝင်လာတဲ့လူတွေဖြစ်လက်ခံထားတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကတိုင်းရင်းသားလူမျိုးဖြစ်လက်မခံထားဘူးဒီပြဿနာအရင်ဆုံးရှင်းရမယ်ပြဿနာလို့ကျွန်တော်မြင်တယ်အဲ့ဒီပြဿနာကိုမရှင်းမင်းနဲ့ကြံတဲ့ဟာကိုကြော်ရင်ကြော်လို့မရဘူးရပြဿနာကကျွန်တော်တို့အိန္ဒိယအင်္ဂလိပ်ကကျွန်တော်တို့ဗဟာနိုင်ငံကိုကိုလိုနီပြုအိန္ဒိယကိုကိုလိုနီပြုဗဟာပြုကိုလိုနီပြုတဲ့အခါမှာဗဟာပြည်မှာရှိတဲ့ဒီလောဝါးတွေကိုအသုံးမလုံလောက်တဲ့ကြအိန္ဒိယနေလောဝါးအများကြီးတွန်းထားတာရှိတယ်တွန်းထားတဲ့အခါကျ1938ခုနှစ်မှာကျွန်တော်တို့ရန်ကုန်မှာကလောင်မောင်ရေးခေဖြစ်တယ်ဗဟာပြည်အောက်ပိုင်းပေါ့နော်ကျွန်တော်ကိုညံကုန်ဗာညာအေးရတီဖြစ်တယ်ဖြစ်တဲ့အခါကျတော့ဒီစုံမှန်းစစ်အစီအခံတစ်ခုဝင်တယ်ဝင်တဲ့အစီအခံကဂျိန်းဘက်စတာအစီအခံသာလို့ခေါ်တယ်ဒီအစီအခံသားအရပြောရင်အိန္ဒိယနေပြီးတော့လုံသားမလုံလောက်တဲ့ဘာကြီးမှလေလုံငန်းမှလေလုံသားမလုံလောက်တဲ့အင်္ဂလိပ်ကတွင်းနဲ့အလုံသမားဥကြီးကတင်းနဲ့ကို4000လောက်ရှိတယ်အဲ့တော့များလာရင်လူမျိုးကြီးအဖြစ်ဘာသာကြီးကပြုကတိဖြစ်လာနိုင်တယ်ဒီပြဿနာကိုရှော့ဖို့လိုတယ်ဆိုတော့ဂျိန်းပါစတာစီကမှထောက်ပြထားတယ်ကျွန်တော်တို့အနေနဲ့ပထမဆုံးဒီပြဿနာရင်းနှီးကိုစဉ်းစားမယ်ဆိုလို့ရှိရင်ဒီပြဿနာဘယ်ရောက်ဆားလဲဆိုတာကျွန်တော်စဉ်းစားဖို့လိုတယ်အဲ့တော့ဒီပြဿနာဘယ်ရောက်ဆားလဲမစဉ်းစားဘဲနဲ့အခုဒီကနေအခုရှိနေချင်းနဲ့ဖြတ်စဉ်းစားရင်ကျွန်တော်ပြဿနာမဖြေရှင်းနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆောင်းမော်ဆိုကျေးဇူးတူတင်ပါတယ်ဆိုတော့ဟိုကိုအောင်သူငယ်သဘောထားကိုခင်ဗျာအခုဒီကိုဖီအန်နဲ့ကော်မရှင်ချန်ပီယံချက်တွေကိုအစိုးရတော့အကောင့်ထဲပုံဆိုပြီးဖြစ်နေတယ်ဆိုတော့ဒါကသူတို့ရေဝီရဒီဟာကိုဟိုဒီမျိုးလက်ခံထားရလို့ဆိုနိုင်လားဒါပေမဲ့ဒီလိုလက်ခံနေဆိုရင်ကတော့ဆရာဦးမောင်ဆိုထောက်ပြတယ်လို့ပြောလို့ဒီပြည်ဝင်ကအင်အားစုတွေရောဟိုအပြည့်အဝလက်ခံနိုင်မဲ့အခြေအနေမျိုးရှိရလားကောင်းတယ်ကြီ
းဟုတ်ကဲ့ဒီလိုပါဟိုကျွန်တော်ဦးသိန်းစိန်ခုနပြောတဲ့အစီရင်ခံစာပေါ့နော်သမ္မတဦးသိန်းစိန်ကာလကအစီရင်ခံစာပြန်ကြည့်တော့သူတို့ကကျွန်တော်တို့ပြည်တွင်းရဲ့လုံခြုံရေးအပိုင်းတို့စမိုင်းရေးအပိုင်းတို့တချို့ကိစ္စတွေကိုဟိုလူမှုရေးအပိုင်းပေါ့နော်ဒါတွေကိုကင်ကွယ်ဖို့အကြံပြုချက်တွေလည်းရှိပါတယ်အဲ့တော့ဖြစ်ပုံကပြီးခဲ့တဲ့ကာလလှုပ်ဆောင်တဲ့အစီရင်ခံစာတွေတော့ကျွန်တော်ပြစ်ပလိုက်တယ်ပြစ်ပလိုက်ပြီးတော့အခုလက်ရှိကိုဖီအန်နာရဲ့အစီရင်ခံစာကိုကောက်ကင်လိုက်တယ်လို့ဖြစ်တာပေါ့နော်အဲ့တော့ကိုဖီအန်နာအစီရင်ခံစာကကြတော့ဒါကကျွန်တော်လည်းနားလည်နိုင်ပါတယ်သူကနိုင်ငံတကာကလာတော့လူခွေရင်းနဲ့ဒီ international norms ပေါ့ဟိုနိုင်ငံတကာစံချိန်စံညွှန်းတွေပဲကိုပို့အခြေပြုပါတယ်အဲ့တော့ပြောမယ်ကျွန်တော်အမြင်ပြောတာကဒီခုနပြောတဲ့ကျွန်တော်တို့ပြည်တွင်းလုံခြုံရေးတို့အချုပ်အခြာအာဏာတို့တချို့ပိုင်းတွေကလိမ့်ရင်းတဲ့သဘောမျိုးဖြစ်ပါတယ်ဒီကနိုင်ငံတကာဘက်အမြင်ပိုကဲတဲ့ဟာမျိုးဖြစ်တယ်အဲ့တော့တခုကတော့ကျွန်တော်ဒီနေရာမှာပြောချင်တာကအဲ့တော့အစိုးရကဒီလက်ရှိပြဿနာကိုဘယ်လိုမြင်ပါသလဲပေါ့အဲ့တော့ဆက်ဖွဲ့ဆိုရှင်းပြချက်ကိုအခုချိန်ထိကျွန်တော်တို့မကြားရသေးဘူးဖြစ်နေတယ်ဆိုလိုတာကဦးသိန်းစိန်လက်ထက်မှာဒါနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြတယ်မိကုံပြောတယ်ဒီလွတ်တော်ကိုအစီရင်ခံစာတင်တယ်ဒါတွေရှိတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်အခုလက်ရှိအစိုးရကရောဒီပြဿနာနဲ့ပတ်သက်လို့သူတို့အနေနဲ့ဘယ်လိုစဉ်းစားရသလဲဆုံးဖြတ်ထားသလဲဒါမျိုးတော့ကျွန်တော်ကြားချင်တဲ့အနေအထားရှိပါတ
ယ်ဟုတ်ကဲ့ကျွန်တော်ညင်ကျေးဇူးတင်ပါတယ်အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပါဝင်ဖို့ဆက်သွယ်ထားတဲ့လူတွေကိုလည်းကျွန်တော်လှည့်ပေးကြပါတယ်အရင်ဆုံးမေတ္တာရခက်ညင်တာတစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးတာဟာဟိုထိလွယ်ရှလွယ်ဟိုကိစ္စဒီရက်ကူလည်းဖြစ်နေရဆိုတော့ပြဿနာကိုကျွန်တော်တို့ကတော့တစ်ဖက်တစ်လမ်းအပြည့်ရှန်နိုင်မှုပဲရည်ရွယ်ပါတယ်ပြဿနာကိုပိုကြီးထွားအောင်လုပ်ဖို့လည်းမဟုတ်ပါဘူးဆိုတော့ဒီပါဝင်ဆွေးနွေးရသူတွေအနေနဲ့အပြည့်သဘောဆောင်ပြီးဆွေးနွေးစီလိုပါတယ်စိတ်ခံစားမှုတွေလည်းဟိုရှည်ရမ်းမတင်စေချင်ပါဘူးခင်ဗျာဒါကတော့ကြိုပြီးတော့မေတ္တာရက်ခံထားတာပါဆိုတော့ကျွန်တော်တို့အရင်ဆုံးကတော့မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားကိုဆွေးနွေးနိုင်ပါခင်ဗျာ
နာဒီစစ်ပြေဆွေးနွေးကြရတယ်ဒါပေမဲ့ရခိုင်ပြည်နယ်ကိုတရားဝင်လူတွေကြီးအောင်လုပ်ခဲ့ပါတယ်။အပန်းကြီးကတော့ဘာသာရေးဒီလိုအကြောင်းပြပြီးတော့နိုင်ငံရေးမှာအကြောက်ရပါတယ်။ဒါပေမဲ့တောင်းလို့တောင်းလို့မိသားစုကံလာ။ဟာတောင်းလို့ဒီအရနိုင်ငံရေးပါတီရဲ့အတုံးချပြန်တဲ့အင်ကိုခေါ်ပြီးအပြုဖို့လုပ်ပါတယ်။ဒါပေမဲ့တောင်းနေရတော့တောင်းလို့လေ
โอเคเจสุวาก็ประมาณนี้นะตัวอเมริกันพี่น้องสู้อ่ะโหตั้งกันแล้วก็บ่าว่าอศีลยาอูล่ะဖြစ်ပါတယ်အศีลยาอูล่ะတဘောတော့လဲဟိုလူရင်းတို့ရှင်မိတ်လို့ရပါတယ်ခင်ဗျာအော်โอเคဒီမှာဆိုလို့ဥစဉ်ပြောရင်ကျေးဇူးတင်ပါတယ်ဆိုဥစဉ်အခုရခိုင်တရားလာလိမ့်မကြသေးဘူးလေဒီမြို့ချောက်အတက်ခံတဲ့အချိန်ကမတိုင်မီလေးကအဲ့ဒီဒေတာမှာဥစဉ်ရှိနေဆိုတော့
ဟုတ်ကဲ့ဘင်္ဂါလီဆိုတဲ့ကိစ္စကိုကျွန်တော်တို့တိုင်းရင်းသားတွေအားလုံးကလက်ခံထားတဲ့ဥစ္စာတွေအတွက်ကျွန်တော်တို့ဟိုအစ္စလာမ်ဘာသာဝင်တွေဒီင်္ဂါလီလို့သူတို့လက်ခံဖို့လိုနေတယ်ပြီးကြရင်တော့ကျွန်တော်တို့နိုင်ငံသားဖြစ်နိုင်တဲ့ဥစ္စာကိုစစ်စစ်ညှိဥပဒေကိုကျွန်တော်တို့ညှိဥပဒေတွေပါတယ်ယူဆရဲခံနိုင်အဲ့ဒါဘင်္ဂါလီနာမည်နဲ့သူတို့အေးနိုင်ငံသားပဲဖြစ်နိုင်ငံ ောင်လုပ်နေဆိုရင်ဥမာရန်ကုန်လူဦးရေတို့ကအများကြီးဟိုတိတ်ပြီးနေပြီအဲ့တော့ရန်ကုန်မှာလူဦးရေခလေးတလောက်မွေးရမယ်နောက်ပြီးတော့မှရခိုင်ပြည်နယ်မှာခလေးတလောက်မွေးရမယ်ဆိုရင်မှလူဦးရေကန့်တတ်တာတော့ဘာလို့ပညာပေးတာပဲဖြစ်ဖြစ်နောက်ပြီးဥပဒေနဲ့ထိန်းချုပ်တာပဲဖြစ်လို့မယ်ဘာလို့ဆိုတော့လူထုကစောက်တာကလူဦးရေအဆက်မတန်မတူပဲဖြစ်ဖြစ်ပေါ့တို့များပြလာတာတော့နောက်ပြီးတော့မှဟိုအဲ့ဒါနဲ့ဆင်းနေတဲ့ဥစ္စာတွေဟိုပြဿနာတွေနည်းနည်းစောက်တာပါအဲ့တော့ပထမဆုံးနာမည်ကိုတော့ဟိုလက်ခံပြီးတော့မှနိုင်ငံသားဖြစ်နိုင်တယ်လမ်းကြောင်းကိုဟိုဖြစ်အောင်တော့အခွင့်အရေးကိုလည်းပဲလုပ်ပြဖို့လိုနေတင်တယ
်ဟုတ်ကဲ့ကိုစမ်းခွေကိုကျေးဇူးပါကျွန်တော်တို့ခုဒီမှာဆွေးနွေးပွဲအတွက်ကိုအီးမေးလ်ပို့ထားတဲ့စာယူလည်းဖော်ပြချင်ပါတယ်ဟိုစာတစာကတော့ဒီမောင်တသနာအမေရိကန်ပြည်အောင်ဆိုတာပို့ထားပါသူစာနည်းနည်းလေးရှိတယ်နောက်တစ်ခါနောက်ကျောင်းနေလည်းပါနေတဲ့အတွက်ကျွန်တော်လုံရင်တို့ရှင်းဖို့ပဲပေါ်ဖတ်ပြချင်ပါတယ်ဒီနေ့မှာသူအကြံပေးထားတာကပြဿနာကိုတဲ့အကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းကတော့တမန်တော်ကအစိုးရအုပ်ချုပ်မှုအောက်မှာနေပြီးဒုက္ခသည်တွေကိုအသေးချာစစ်စစ်လက်ခံပြီးပြည်လဲနေရချထားရေးကိုကုလသမဂ္ဂဖွဲ့စည်းရေးနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်ချွင်းချက်တစ်ခုအနေနဲ့ကတော့ရာဇဝတ်မှုကျူးလွန်ခဲ့သူတွေကိုအစိုးရကအရေးယူဆောင်ရွက်တဲ့နေရာမှာကုလသမဂ္ဂဖွဲ့စည်းရေးနိုင်ငံကလူ့ခွင့်ရေးလို့ရှာဆိုနေတဲ့လူ့ခွင့်ရေးဆိုတဲ့တပြောင်းရင်းနဲ့တစ်ဖက်ဆောင်နေအော်နီယာတွေဆက်မလုပ်ဖို့လဲအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဟိုဆရာဦးမောင်ဆိုးရဲ့သဘောထားကိုလည်းကျွန်တော်ပြန်ပြီးတော့ဟိုသိချင်ပါတယ်ဆက်စပ်ဒီဟိုတော်တော်ရှင်နေတယ်မှာလည်းထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအခုကျွန်တော်ဒီပြဿနာနဲ့ပတ်သက်လို့ဟိုရခိုင်ပြည်နယ်အရေးအတော့ပြဿနာတခုမကရှိတာတော့သိကြပါတယ်ဆိုတော့အထက်ပဲဖွင့်ဆိုချက်ဒီအမြင်နေရာလည်းတခုမကပို့ကြမှာပါဆိုတော့နိုင်ငံတကာအမြင်ပြည်တွင်းမှာတော့မှလည်းအစိုးရရဲ့အမြင်တမန်တော်ဘက်ကအမြင်ဒီဒေသခံအစိုးရတွေတော်တော်လေးအမြင်နေတခြားနိုင်ငံရေးအင်အားစုတွေအမြင်နေလည်းကွဲနေကြအောင်ပါဆိုတော့ဒီလိုကွဲလွဲချက်တွေကိုဟိုစူးစိနိုင်မဲ့ရေကန်ရေကန်တော့လက်တလုံးမှာကျွန်တော်တို့ပြည်တွင်းမှာရှိလားခင်ဗျာ
တော်တော့စံတော့ကျွန်တော်အမြင်ကတော့မရှိဘူး။အဲ့ဒါကြောင့်ပြဿနာပိုးပြီးတော့ရှုပ်ထွေးနေတာဖြစ်ပါတယ်။ဒီပြဿနာမှာကျွန်တော်တို့အရင်ဆုံးရှင်းရမှာဟုတ်အလုံးကတော့1982ခုနှစ်ငရဥ်ကြီးတင်တယ်။အဲ့ဒီမှာကျွန်တော်တို့အရင်ဆုံးရှင်းရမယ့်ပြဿနာဒီဘင်္ဂလီဒီစီအိန္ဒိယနေဝင်လာတဲ့သူတွေလားသူတို့ပြောနေတယ်သူတို့ကအန်သန်ဟိုတန်းလာပေါ့ဟိုညာမီနဲ့တောင်းနေတာမှန်လားမှန်လားမှန်လားမှန်လားဆိုတော့ကျွန်တော်ပြဿနာရှင်းလင်းမှုလိုတယ်ဒါပြဿနာတစ်ခုဖြစ်တယ်ဒီဟာကိုအရင်ပထမဆုံးရှင်းမှုလိုတယ်သူတို့ဒီအိန္ဒိယနေပြီးအင်္ဂလိပ်ကနေခေါ်သွင်းလာတဲ့လူတွေလားဟုတ်ဒီဒေသမှာအခြေခံတဲ့တန်းသားတွေလားဆိုတော့ပြဿနာကြီးပထမရှင်းမယ်ပြဿနာဖြစ်တယ်ဒုတိယဒီလိုဝင်လာတဲ့လူတွေနဲ့မှပြီးတော့အဲ့နိုင်ငံသားပြုနိုင်ငံသားနိုင်ငံသားစသဖြင့်80နှစ်ဥရေရနိုင်ငံသားဥရေရဖြစ်ရှင်းရမယ့်ပြဿနာဒုတိယပြဿနာဖြစ်တယ်လို့ထင်တယ်ကျွန်တော်တို့ကအခုပထမပြဿနာကိုအလုံးကရှောင်းနေကြတယ်ရှောင်းနေလေကျွန်တော်တို့ကပြဿနာပိုးဆိုးလေးဖြစ်မှာဖ
ဖြစ်မှာဖြစ်တယ်ကျွန်တော်တို့ပထမပြဿနာလေးရှင်းရမယ်ဒုတိယပြဿနာလေးရှင်းဖို့လိုတယ်လို့ထင်ပါတယ်ဟုတ်ကဲ့ကျေးဇူးပါကိုအောင်သူညင်းသဘောထားကိုခင်ဗျာအခုကျွန်တော်တို့ကဒီရခိုင်ရေးနဲ့ပတ်သက်လို့အထိပ္ပယ်ဖွင့်ဆိုချက်တွေအမြင်တွေကွဲလွဲနေရတယ်စုစည်းနိုင်မယ်အခြေအနေမျိုးတွေဘယ်လောက်များရှိလဲကျွန်တော်တို့မှာ
โอเคโหကျွန်တော်အမြင်ကတော့အခုအစိုးရကိုယ်တိုင်ကဒီပြဿနာကိုဘယ်လိုမြင်ရလဲဆိုတာမကြရသေးဘူးပေါ့เนาะအထူးသဖြင့်ဒီသမ္မတကနေပြီးတော့ဟိုကျွန်တော်တို့အာမခံချက်လည်းပေးဖို့လိုတယ်နှစ်ဖက်လုံးကိုလုံခြုံရေးအာမခံချက်ပေးဖို့လိုတယ်ပြီးတော့ဒီပြဿနာနဲ့ပတ်သက်လို့အရင်ဦးသိန်းစိန်ခေလှုပ်သလိုဟိုပြန်ပြီးတော့တင်ပြဖို့လည်းလိုတယ်လွှတ်တော်ရောပြည်သူလူထုရောပေါ့เนาะဆိုတော့ဒါတွေမရှိသေ
ဒီဘေးလောက်ခွင့်လူမယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့အဖွဲ့စည်းဒီမှာကျွန်တော်ကလည်းပြဿနာကအခုချိန်မှာလူဟင်းကြီးခေါ်မလာဘင်္ဂါလီခေါ်မလာအဲ့လိုမှမဟုတ်ဘူးဆိုရင်ကျွန်တော်တို့ကဘယ်လိုခေါ်မလဲပေါ့စသဖြင့်အဲ့လိုစလုံးကယူရတာကစလို့တော်တော်များများကျွန်တော်တို့ကြားထဲမှာဟိုပြဿနာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ပို့ပြီးတော့လွတ်လပ်ပွင့်နေတဲ့ဟိုဒီဘေးပေါ့နော်ဆွေးန
တူကတော့ကျွန်တော်ထိုင်းနိုင်ငံကဟိုတန်ဃာတော်တပါးပါအရှင်ဥက္ကဏ္ဍပါအရှင်ဥက္ကဏ္ဍရဲ့သဘောထားလည်းမိနေပါလေခင်ဗျာ
เยอะนี่อารมณ์โกเกดอารมณ์มาเลียจาได้อสงฆ์ดูบัวก็ยืนเลียจาได้อสงฆ์ดูบัวก็ยืนเลียจาได้อสงฆ์ตะชินนี่ก็ยืนได้อะไรไอ้เฉยมาคือเราคริสต์มาดาบุญดาบาดาอินทรีย์บาดาถ้าต้องคู่ก็ยืนยาได้ทีเดียวคนหนึ่งคนเดียวมาอสงฆ์แท้ตองยาได้คนเดียวมาอสงฆ์ตะชินนี่ก็ยืนยายาได้ยาได้ဒီနေ့ဒီလေသားကိုဆောက်ရောက်ပြီးတော့အစင်ဆက်ဖြစ်ခြင်းမျိုးစုံလာမှာ။ကဘာအင်းဖြစ်တဲ့အပေါ်တဲ့ဟာသူပြောတယ်။စင်ဖက်တယ်လို့ပြောပေးတယ်ဖြစ်တယ်။အစ်လန်ဘာသာဝင်မိသားစုကမေးခေါ်လာတယ်။အစ်လန်မျိုးချက်ဆိုတဲ့အကျဉ်းဖြစ်တယ်။ဒါလည်းဖြစ်တယ်။အစ်လန်ဘာသာဝင်မိသားစုကမေးခေါ်လာတယ်။အစ်လန်ဖြစ်တယ်
အတင်ပါဗျာအခုကျွန်တော်တို့နောက်ထပ်ဒီအီးမေးလ်တွေနဲ့ကျွန်တော်တို့ဆွေးနွေးထားတဲ့ပုံစံတွေလည်းအလှည့်ပေးခြင်းပါတယ်တူဦးကတော့ဒီဥလာထွန်းတကုံမျိုးစ်ဖြစ်ပါတယ်ဥလာထွန်းတကုံမျိုးစ်ကတော့ဒီသမိုင်းအကိုကဟိုသူတွေ့ရှိထားတဲ့ဟာကိုဆောင်းဆောင်နဲ့တူပြဖို့ထားပါတယ်အချိန်ခက်ခဲကြောက်ဒီသူ့သဘောထားအချက်၄ချက်ကိုပဲဖော်ပြဟောပေးခြင်းပါတယ်ဒီနေရာမှာသူကတော့ဒီရခိုင်ဒေသရှေ့တီးတန်းနဲ့ဖြစ်ရှင်းနေမှာတဲ့နံပါတ်၁ကတဘာလုံးတွေစံဖြစ်လက်ခံကြရမယ်လူခွင့်အခြေခံမှုကိုအပြည့်အဝလမ်းညွှန်အခြေခံမှုဖြစ်လက်ခံလိုက်နိုင်ရပါမယ်နံပါတ်၂သမိုင်းချက်လက်ဖြစ်စဉ်မှန်ကိုလက်ခံရပါမယ်နံပါတ်၃ကလူမျိုးဆွဲဘာသာဆွဲလုံးဝကင်းပြီးအမြင့်ကျဲတဲ့သဘောထားပြည့်ဝရပါမယ်နံပါတ်၄ကတော့ဥပဒေထက်မှဘယ်သူမှမရှိစေရပဲဥပဒေစိုးမိုးရေးကိုအသက်အမြတ်လေးစားလိုက်တာအကောင့်ထဲဖော်ရပါမယ်ဒါကိုအရင်စဉ်းစားဆောင်ရွက်ဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်ဒါတော့စဉ်းစားဆရာဦးမောင်ဆိုလဲချက်ထောက်ပြသွားတာကျွန်တော်တတိထားမိပါတယ်ဒီဟိုဒီဒီခိုင်ပြင်းတဲ့အရင်နဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဟိုဆော့ဆော့ဆရာထောက်ပြသွားတာ identity ကိစ္စမျိုးတွေရှိမယ်နောက်တစ်ခုကတည်းကဟိုလုံခြုံရေးပြဿနာမျိုးတွေရှိမယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဟိုခုလိုရခိုင်ပြည်နယ်ကကိစ္စမှာအခုဆိုလို့ရှိရင်ဒီနိုင်ငံတကာအမြင်တွေကိုလည်းဆော့ဆော့ကောင်းသူငင်းပြောသလိုထက်ဆွေးနွေးရထက်ပြီးစဉ်းစားရမယ့်အခြေအနေမျိုးဖြစ်တဲ့အချိန်မှာပေါ့လေဒီပြဿနာကိုကျွန်တော်တို့ကဒီရေရှည်ဖြစ်ရှင်းမှုဟာဒီယောဂလက္ခဏာဆိုတာကိုဆော့ဆော့ကောင်းသူငင်းရလည်းဒါဟုတ်ပဲထပ်ထောက်ပြသွားပါလေအစိုးရဘက်ကဟိုပေါ့လေရှင်းရှင်းလင်းလင်းမပြောသေးဘူးလို့ဆိုပါရယ်ဆိုတော့အစိုးရအနေနဲ့လက်တော်အချိန်မှာဒါအောင်ရှင်းရှင်းလင်းလင်းဖြစ်အောင်ဘာတွေလုပ်ဖို့ဆိုလို့မလဲဆရာဆရာမြင
်ဟုတ်ဟောကျွန်တော်ပြောရတာ
ဟုတ်ကဲ့ဆရာဦးမောင်ရှင်ဟုတ်ကဲ့
အော်ဟုတ်ကဲ့ပထမဆုံးကိုအောင်သူငင်းပြောတာကျွန်တော်တော့ထောက်ခံတယ်ဗျအဲ့ဒါဘာလဲဆိုတော့ကျွန်တော်ကရှင်းရှင်းလင်းလင်းဖြစ်ဖို့ပထမဆုံးလိုအပ်တဲ့အမြင်ကဘာလဲဆိုတော့သူတို့ဒီအင်္ဂလိပ်ကနေအိန္ဒိယနေဘာပြေခေါ်သွင်းတဲ့လူတွေဖြစ်တယ်ဆိုရင်အဲ့ဒီအခြေခံပေါ်မှာကျွန်တော်တို့ကနေပြီးတော့သူတို့ကိုနိုင်ငံသားပြုနေနိုင်ငံသားအဲ့နိုင်ငံသားပေးမယ်ဆိုတဲ့ဘက်ကစဉ်းစားမှလားသို့မဟုတ်သူတို့ဒီဒီဒေသမှာဟိုဒေသခံဖြစ်တယ်ရိုဟင်ဂျာဆိုတဲ့တိုင်းရင်းသားဖြစ်တယ်ဆိုတဲ့ဆိုရင်ဟာကိုကျွန်တော်စဉ်းစားမှလားအဲ့ဒါကိုရှင်းရှင်းလင်းလင်းအရင်လုပ်ဖို့လိုတယ်ကျွန်တော်ကအဲ့ဒီပြဿနာကိုမရှင်းမဲနဲ့ဟာလက်ဟိုဒါဗုဒ္ဓဘာသာဖွဲ့စည်းနဲ့မွတ်စလင်ဖွဲ့စည်းဈာမရှိတဲ့ပြိပခလို့ပြောရင်ကျွန်တော်ကဖြစ်ရှင်းလို့မရဘူးဒီပြဿနာကိုကျွန်တော်ကဒါဟိုဟိုအလုံးဘာပြောလဲပြဿနာမရှိတော့အောင်ဈာနေတဲ့အနေနဲ့ဒါမွတ်စလင်ဖွဲ့စည်းဒါဗုဒ္ဓဘာသာဖွဲ့စည်းလို့ပြောရင်ကျွန်တော်အမြင်ရပြောမယ်ဆိုရင်တော့ရခိုင်တိုင်းရင်းသားတွေကလက်ခံမှာမဟုတ်ဘူးနော် တို့ကနေတဲ့ဖြစ်တာကိုနေတဲ့ဖြစ်တဲ့ကြောင့်တို့ကလက်ခံမှာမဟုတ်အဲ့တော့ကျွန်တော်ကဒီပြဿနာအရင်ရှင်းရမယ်နော်ဒီပြဿနာဒီရိုဟင်ဂျာသို့မဟုတ်ဘင်္ဂလီဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဆိုတော့နေတဲ့ဒေသခံဟုတ်တယ်သို့မဟုတ်တို့ကဒီအင်္ဂလိပ်ကခေါ်သွင်းလာတဲ့လူတွေဖြစ်တယ်ဆိုတဲ့ပြဿနာကိုပထမရှင်းဖို့လိုတယ်ဒုတိယဘယ်လိုပဲဖြစ်ဖြစ်တို့ကဒီဒေသမှာမွေးဖွားပေါက်ဖွားလာပြီဆိုရင်အဲ့နိုင်ငံသားပြုနိုင်ငံသားနိုင်ငံသားဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဒုတိယရှင်းဖို့လိုတယ်အဲ့လိုရှင်းပြီးရင်သူတို့အဲ့သူတို့ state သူတို့အစင်တားမော်လေအဲ့နိုင်ငံသားဖြစ်ပြုနိုင်ငံသားဖြစ်နိုင်ငံသားအဲ့အစင်တားတိုင်းသူတို့ကိုခွင့်ရေးပေးဖို့လိုတယ်ကျွန်တော်တို့အဲ့ပြဿနာတခုကိုရှင်းရှင်းလင်းလင်းရှင်းမှဒီပြဿနာဖြစ်ရှင်းမှုဖြစ်ရှင်းနိုင်မယ်လို့ထင်တယ
်ဟုတ်ကဲ့ဆရာဦးမောင်ဆက်ကြည့်ပါကျွန်တော်တို့ကိုစွန်းနွေးဘွဲ့အတွက်ကိုစာရေးသားပေးပို့ထားတဲ့စာတစာကိုလည်းဖော်ပြခြင်းပါရဲ့သူကတော့ဟိုမြန်မာတင်မောသားတူကမဆုမွေဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်နာမည်ဘူသူရိမာတင်မောသားတူပါရခိုင်ပြည်နယ်အရေးပြန်လဲကုစားရေးနဲ့ပတ်သက်ပြီးမပြောခင်ဘင်္ဂလားဒေ့ရှ်ကိုရောက်သွားတဲ့၄သိန်းကျော်၅သိန်းနီးပါးဘင်္ဂလီတွေကိုစိုးရိမ်မှုတစ်ခုဖြစ်မိပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာပြည်တွင်းစစ်နှစ်ပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေကြာနေလို့ကိုမရတော့လို့ထိုင်းမှာထွက်ပြေးခိုလုံကြတဲ့ဒုက္ခတွေကြီးရှိပါတယ်။ဒီနှစ်ခုကိုနှိုင်းယှဉ်လိုက်ရင်နယ်မြေစစ်ဆင်ရေးတပတ်ကျော်ပဲလုံလိုက်ရတဲ့ရခိုင်ပြည်နယ်အရေးကဘင်္ဂလီဒုက္ခတွေလူဦးရေနဲ့နှစ်ပေါင်း60ကြာတဖြည်းဖြည်းထွက်ပြေးခိုလုံကြတဲ့တိုင်းရင်းသားဒုက္ခတွေဦးရေဟာသိမကွာတဲ့အခြေအနေရှိတာကြောင့်ဒါဟာအာဆာရဲ့ကဘာမှာသူတို့အပေါ်အမှန်ထင်မြင်လာအောင်ကြိုတင်ကြံစည်မှုရှိရမယ်လို့ထင်မြင်ယူဆပါတယ်။နောက်ပြီးဘင်္ဂလီဒုက္ခသည်တွေကိုပြန်လည်လက်ခံရမှာ1993ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီမှုအရာလက်ခံမဲပဲထားအောင်နယ်စပ်ခြံစည်းရိုးကိုတော့ခိုင်မာအောင်တည်ဆောက်ရမယ်။ဥပဒေတွေတင်းကျပ်ရမယ်။ခြံစည်းရိုးခိုးဝင်တာနဲ့အိန္ဒိယမှာလို့ပြစ်ခွင့်ပေးတာမျိုးတွေနောက်နယ်စပ်ဂိတ်တာဝန်ကြောင့်ဝန်ထမ်းတွေလက်စားခိုးသွင်းလို့မရအောင်ထောင်နှံအပြင်တခြားတန်ခတ်မှုမျိုးတွေနောက်ငြိမ်းချမ်းစွာနေထိုင်ကြတဲ့ဘင်္ဂလီတွေနဲ့ရခိုင်တပ်စားတဲ့တိုင်းရင်းသားတွေကိုလုံခြုံမှုအပြည့်အဝပေးနိုင်မှသာရခိုင်ပြည်နယ်အရေးပြန်လည်ကူစားနိုင်မှာဖြစ်ပါတယ်ဆိုပြီးသုံးသပ်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒါကတော့ကျွန်တော်တို့မြန်မာတင်မောသားတူကျွန်တော်တို့ပြဖို့ထားတဲ့စာတစာမှာဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးဝက်တော့ကိုဆက်စောဟိုတယ်လီဖုန်းလိုင်းပြတ်သွားတဲ့ဒီအမေရိကန်ပြည်အောင်စုကအရှင်ရာဟုလာပြန်ပြီးဆက်သွယ်လို့ရပါတယ်အရှင်ရာဟုလာရဲ့သဘောထားကိုလည်းလိုရင်းတူရှင်းမိတ်လို့ရပါတယ်ခင်ဗျာ
အဲဟုတ်ကဲ့ဒါကြီးမင်္ဂလာပါအော်ဦးဇင်းအနေနဲ့ကပြောမယ်ဟိုဟာခုလက်ရှိဖြစ်ပေါ်နေတဲ့ပြဿနာရဲ့အရင်အမြင့်ရဲ့အဖြေကတော့ဒီပြဿနာကိုဦးဇင်းကခွေးကိုခင်းနဲ့ပြစ်တာကတော့ခွေးကတော့ခင်းကိုသွားပြီးတော့ကြိုက်တာပေါ့နော်ခင်းကိုဘယ်သူပြစ်တယ်လဲဆိုတာကိုဦးဇင်းကအဖြေရှာဖို့လွယ်ဆိုတော့ဒီပြဿနာရဲ့အလုံးပေါင်းချက်ကိုဖြင်းနေတဲ့ဟာကအစိုးရကများနိုင်ငံရဲ့တစ်ခုခုဖန်ဆန်းပြီးတော့မှနိုင်ငံရဲ့လက်ဝတ်ဆင်ပြီးတော့မှရခိုင်လူမျိုးကိုတည်တံ့ပဲဒါတရားခံမျိုးလုပ်နေသလားဒါလေးစဉ်းစားကြရတယ်ဦးဇင်းလည်းရှိပါတယ်ဆိုတော့2000နဲ့နိုင်ငံမဲ့စစ်ဆင်ရေးပြီးနောက်ပိုင်းမှာ2000နဲ့2010ကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကတပတ်တဲ့အမြင်ခံတဲ့ဘင်္ဂလီကလားတဲ့တိမ့်မဲ့ချီပြီးတော့အစိုးရအနေနဲ့ပြန်လည်ခေါ်ပြီးတော့အဲ့ဒီရခိုင်ဒေသမှာချခဲ့တာတွေလည်းရှိပါတယ်ဒီနေ့တိတိစဉ်းရင်းနေပါတယ်တော့ဦးဇင်းတို့ပြရတော့မသိရသေးပါဘူးဒါပေမဲ့နောက်တစ်ခုကဒီရခိုင်ပြည်မှာလက်ရှိကြံစည်မှုကိုဖြည့်ချင်းဖို့ရအတွက်ရခိုင်ပြည်မှာရခိုင် ALB စတဲ့ AA စတဲ့အဲ့ဒီရခိုင်တပ်မတော်တွေနဲ့အစိုးရနဲ့ပူးပေါင်းပြီးတော့ဒီကာကွယ်ရေးကိုလုပ်ရမှာဖြစ်တယ်။ဒါမှအဲ့ဒီရခိုင်ဒေသမှာညီချင်းရေးတစ်ခုကိုလည်းရနိုင်မှာဖြစ်တယ်။အဓိကပြဿနာကတော့အင်္ဂလိပ်လက်ထက်ကဒီဒလားတွေကဝင်လာတယ်။ဝင်လာတယ်ဆိုတော့ဦးဇင်းတို့ရခိုင်ပြည်မှာအစတုန်းကကမန်မွတ်စလင်တွေရှိတယ်။အဲ့ဒါရခိုင်မျိုးနွယ်စုထဲမှာပါဝင်တဲ့အဲ့ဒါကိုရခိုင်နဲ့အတူတူ
တင်မတင်မဖေရတင်မဖေရတပည့်တော်လည်းချိန်အများကြီးမရတဲ့အတွက်ဟိုဒီလောက်ဆွနေပြတာကျေးဇူးထူးတင်ပါတယ်အခုတော့ဟိုအစီအစဉ်ဆုံးမသက်ခင်မှာဒီပင်နယ်ဆွနေရပုံကိုဟိုချုပ်နေနေကျွန်တော်ပြန်မေးချင်တာတော့ဒီရခိုင်ပြည်နယ်အခြေအနေတွေကိုဒီအခုလိုနိုင်ငံတကာလည်းပဲအကြီးအကျယ်အားလုံးစိုက်ခံနေရတဲ့အခြေအနေမျိုးမှာပေါ့လေဒီရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ရင်းရှင်းဖြစ်ရှင်းနေအောင်ဟိုတနည်းပြောမယ်ဆိုရင်တော့ယောဂလက္ခဏာဘာဆိုတော့တမတ်ချက်ဆုံးဖြတ်နိုင်မှုဆိုအရေးကြီးဆုံးဘာလုပ်ဖို့လုံးလဲကိုအောင်သူရင်း
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အစိုးရကိုယ်တိုင်ကလက်ရှိအခြေအနေကဒါ crisis လို့ခေါ်တဲ့အကျတဲ့အခြေအနေဟုတ်သလားမဟုတ်သလားဒါတွေကိုရှင်းပြဖို့လိုပါတယ်နောက်တစ်ခုကကျတော့အစိုးရအနေနဲ့ဒါကိုဘယ်လိုမျိုးစဉ်းစားတယ်ဘယ်လိုကင်တွေ့မယ်ပေါ့နော်ဆိုတော့သိက်ခက်ခဲတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့လည်းကျွန်တော်မြင်တာတော့လမ်းပြမြေပုံပေါ့ရခိုင်ကိစ္စကိုကျွန်တော်တို့အဆင့်1 2 3 4ဘယ်လိုရှင်းသွားမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီလိုလုံးပြလို့ရှိရင်ကျွန်တော်တို့ကချက်ချင်းတော့မပြေလည်နိုင်ဘူးဒါပေမဲ့လည်းစဉ်းစားစရာရတာပေါ့နော်အခုချိန်မှာတော့ပြဿနာကကျွန်တော်မြင်တာကအစိုးရကလည်းပါဇက်ပိတ်နေတယ်ကျွန်တော်တို့ပြန်ကြားရေးကစလို့နောက်ပိတ်ဆုံးဟိုတော်တော်များများကပါဇက်ပိတ်နေတဲ့အခါမှာက
Janet, Louis Doga, Toro Loakaya, Cate, Senga, Catalu Timare.
Okay. See, I'm almost so the war out of Kamiago, Guadu Nisuni or a solution, Polly, Lu Lampiami, Ponsamirku, Chadabu, Narcualetti, or Gulu, Chatanao, Jay Fishin, Ponsamimo, Penapomole, Sunu Time, Mulu, Santi Molly, or Nilamu, Lotinalu, or Guadu Nier, Papiadore. See, I'm almost so the war out of Kamiakano, the Yoga Lakanao, Tija, Quajanamo, Yijidon Pai, Lopolusia.
ยีจีซုံးอ่ะတော့အခုလက်ရှိဖြစ်နေတဲ့အချိန်ကြီးရဲ့ဖြစ်လာတဲ့တမိုင်းနဲ့ပတ်သက်ပြီးတော့တိတိကျကျပြတ်သားတဲ့အဖြေတစ်ခုကိုဆိုရတာကပေးဖို့လိုတယ်အဲဒီပေးဖို့လိုတဲ့အဲ့ဒါကိုပေးဖို့အတွက်ညီလာခံဖြစ်စေဘာဖြစ်စေတစ်ခုခုပေါ့ဗျာအဲ့ဒါလုပ်ပြီးဆုံးမဲ့ချက်တစ်ခုထွက်ဖို့လိုတယ်ဒါတော့ဟိုရခိုင်တိုင်းသားတွေလည်းပါတယ်ကျန်လူတွေလည်းပါဖို့လိုတာပေါ့အဲ့ဒီ
ยังใครดีเนี่ยเนี่ยมาบาดเลยยังใครมุสลิมเนี่ยมุสลิมเป็นยังไงมุสลิมเนี่ยประเดี๋ยวดูนั่งงานอาบีเลยขนาดเนี่ยประเดี๋ยวบลูพิชเชมเลยส่วนเนี่ยประเดี๋ยวอาบีทุกชาวโลกเลยอู้จันทร์รู้สึกดีไปมาชีเดียปาวด้อมาชีเดียตันด้อมาชีเดียเนาะนั่งงานอาไม่ใช่อู้ป่านนั้นไม่ได้อู้เพี้ยนเนาะอะไรเนี่ยประเดี๋ยวบลูพิชเชมเลยตัวเราตัวกูตัวเราเรียนยาวเลยเดี๋ยวไปกันเลยเป็นยังไงมุสลิมยาวเลยดีเจ้าหน้าอายุงานอู้เดี๋ยวเ
တယ်ဒီရင်းကပြဿနာတမိုင်းဆိုင်ရာပြဿနာဖြစ်တယ်တမိုင်းဆိုင်ရာပြဿနာအရင်ရှင်းပြီးတော့မှန်မှန်ကန်ကန်ဖြေရှင်းရင်ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြင်းနေဆွေးနွေးပြတဲ့ဆရာဦးမောင်ဆိုဦးအောင်သူငိမ့်နဲ့ကိုယ်တိုင်ဝင်ဆွေးနွေးရလူတွေစာရေးသားပေးပို့ရတဲ့လူတွေအားလုံးလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
တဲ့လေလိုက်ဆွေးနွေးတဲ့အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမအေးတနာကြော်ကြေညာပေးပါမယ်ရှင်
။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရတိုက်ရိုက်ဆက်သွယ်မှုရရှိနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rick Tillerson ကပြောပါရည်။ပြီးတော့မြောက်ကိုရီးယားကောင်းဆောင် Kim Jong Un အစိုးရဟာဒီဆွေးနွေးပွဲတွေပြုလုပ်ဖို့တကယ်ပဲစိတ်ဝင်စားသလားဆိုတာစုံစမ်းနေရလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရှေ့တိုးလှုပ်ဆောင်နေမှုကိုဝိုင်းပြီးတော့ဖိအားပေးရမှာတရုတ်နိုင်ငံရဲ့ပူးပေါင်းမှုရရှိရေးကြိုးပမ်းမှုအတွေ့ပီကင်းမြို့တော်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောသွားခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့တုံးကြီးအစီအစဉ်ကိုဆက်မလုပ်ဖို့ဘယ်လိုဖိအားပေးနိုင်မလဲဆိုတာနဲ့တရုတ်နဲ့အမေရိကန်နိုင်ငံကုန်သွယ်ရေးနဲ့ရှေးလာနိုဝင်ဘာလမှာတရုတ်နိုင်ငံကိုပထမဦးဆုံးအကြိမ်ရောက်ရှိလာမယ်။အမေရိကန်ဒေါ်နယ်ထရမ့်ရဲ့ခီးစဉ်တွေဘလို့ပြင်ဆင်မလဲဆိုတာတွေကိုခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ကြပါတယ်။အစောပိုင်းကတော့နိုင်ငံတော်ကောင်စီဝင်ရန်ချေချီနောက်ပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ယီတို့နဲ့လည်းတည်ကြစီတွေ့ဆုံခဲ့ပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့တော်မှာတွားရောက်ပြီးတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်သမား22ဦးကိုကျန်းမာရေးထိခိုက်အောင်တိုက်ခိုက်မှုတွေလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အိမ်မှာမရှိမဖြစ်နေရမယ့်တာဝန်ထမ်းတွေကလွဲလို့ကျန်တဲ့တာဝန်ထမ်းအလုံးကိုပြန်ပြီးခေါ်လိုက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာသွားခဲ့ပါတယ်။ကျူဘာနဲ့တန်တမန်ဆက်သွယ်ရေးဆက်ပြီးထားရှိအောင်မှာဖြစ်ပေမဲ့လေအမေရိကန်တန်ဝင်တန်းနဲ့ရဲကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုကိုဦးစားပေးလှုံ့ဆော်ရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောသွားခဲ့ပါတယ်။ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ ELN ကိုခေါ်တဲ့မြို့သားလွတ်မြောက်ရေးတပုံဖွဲ့တို့ကြောင့်အခုလအစောပိုင်းကရတဲ့နှစ်ဖက်အပြစ်ခံရစေးရေးသဘောတူညီချက်မနေ့ဖြန်တနင်္ဂနွေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဒီတိကနေ့ကစားကြရမှာအစောပိုင်းကကစားသွားတဲ့ Huddersfield နဲ့ Tottenham Hotspur မှာ Tottenham က၄ဂိုးကိုမရှိနဲ့အနိုင်ရရှိသွားပါတယ်။ Manchester United နဲ့ Crystal Palace တို့အခုကစားနေကြတာမှာတော့ Manchester United က၃ဂိုးကိုမရှိနဲ့ဦးဆောင်နေပါတယ်။ Manchester City နဲ့ Chelsea တို့ကတော့မကြခင်ည7နာရီမှာကစားဖို့ရှိပါရဲ့ရှင
်။တရင်အချင်းချုပ်ကိုမိုက်အေးတနာကျော်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.